Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ2015ခုနှစ်နိုဝင်ဘာလ13ရက်တောက်ကြနေမနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒချက်ပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစံမဝင်နဲ့အတူညင်ညာပေးပါပါချက်သပရင်းနေ့ည9နာရီချိန်ထိပြည်တော်စုရွေးကောက်ပွဲကော်မရှင်ကတည်ဝင်ထုတ်ပြန်ထားတဲ့ရွေးကောက်ပွဲရလဒ်တွေအရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဓိကလွှတ်တော်200စလုံးမှာရှင်းရှင်းလင်းလင်းအနိုင်ရနေပြီဖြစ်ပါတယ်လေဗနန်နိုင်ငံဘေရွတ်မြို့ပေါ်မှာတော့အသေးကံဘုံခွဲမှုနှစ်ခုဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံး39ဦးသေဆုံးပြီး200နီးပါးဒဏ်ရာရရှိသွားပါတယ်ဒီလိုထူးခြားတဲ့သတင်းလေး
ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေဒီမှာဆိုရင်တော့သမ္မတအိုဘားမားရဲ့မလေးရှားခီးစဉ်မှာဘသူတွေနဲ့တွေ့ဖို့ရှိပါသလဲ
At the ASEAN summit the president will have the opportunity to meet with and see along with the other ASEAN leaders the president of Burma
မြန်မာသမ္မတဦးသိန်းစိန်နဲ့တွေ့မဲ့ကြောင်းအင်ဂျီရောရဲ့ပြောကြားချက်တွေအပါအဝင်ရွေးကောက်ပွဲမဲပေးမှုအတွင်းဘလို့မတမာမှုတွေရှိနေသလဲတခါပြီးသွားတဲ့ရွေးကောက်ပွဲအပေါ် EU ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အကြီးအကဲရဲ့အမြင်တွေနဲ့မြန်မာနိုင်ငံရဲ့အနာဂတ်ဒီမိုကရေစီအလားအလာတွေနဲ့ပတ်သက်တဲ့ဆွေးနွေးချက်တွေကိုလည်းအခုမနက်မှနားဆင်ရဖို့ရှိပါတယ်ရှင်။ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးဆက်မိုးဝေကကြေညာပေးပါမယ်ရှင်။
ချက်သပရင်းနေ့ည9နာရီချိန်ထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေတရားဝင်ထုတ်ပြန်ထားတဲ့ရွေးကောက်ပွဲရလဒ်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအဓိကလွှတ်တော်200စလုံးမှာရှင်းရှင်းလင်းလင်းအနိုင်ရရှိသွားပါပြီ။ပြီးသူလွှတ်တော်မှာ NLD က218နေရာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက28နေရာကြံ့ပါတီအသီးသီးက29နေရာရပါတယ်။အမျိုးသားလွှတ်တော်မှာ NLD က130ကြံ့ခိုင်ဖွံ့ဖြိုးရေးက12နေရာကြံ့ပါတီအသီးသီးက17နေရာရနေတာပါ။တိုင်းဒေသကြီးနဲ့ပြည်내လွှတ်တော်တွေမှာတော့ NLD က382နေရာ၊ကြံ့ခိုင်ဖွံ့ဖြိုးရေးက54နေရာနဲ့ကြံ့ပါတီအသီးသီးက58နေရာရတာပါ။မနေ့ည9နာရီအထိဆိုရင်ပြည်သူ့လွှတ်တော်အတွက်စုစုပေါင်းအမှတ်နေရာ294နေရာ၊အမျိုးသားလွှတ်တော်အတွက်333နေရာကျင်းညာပြီးပါပြီ။ NLD ကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်200အတွက်စုစုပေါင်းလွှတ်တော်အမှတ်နေရာ329နေရာရနိုင်ပြီဖြစ်ပါတယ်။အဲဒါကြောင့်လွှတ်တော်200ကနေဒုတိယသမ္မတတဦးစီစုပေါင်း2ဦးကိုစုစုပေါင်းနှစ်ဦးကိုရွေးချယ်ဖို့အတွက်ရွေးချယ်ဖို့စစ်တပ်ကိုယ်စားလှယ်ဘက်ကတင်ထားတဲ့ဒုတိယသမ္မတတဦးအပါအဝင်စုစုပေါင်းဒုတိယသမ္မတ3ဦးတဲကနေမှသမ္မတကိုရွေးချယ်ဖို့အစိုးရအသစ်ကိုဦးဆောင်ဖွဲ့စည်းဖို့အတွက်အတော်လေးကိုအလားအလာကောင်းနေပြီလို့ဆိုရမှာပါ NLD ဥက္ကဋ္ဌဒေါမ်ဆန်းစုကြည်ကတော့ရွေးကောက်ပွဲအောင်နိုင်ရေးအတွက်ပါဝင်ကူညီပေးခဲ့ကြတဲ့အမှုပညာရှင်တွေကိုရန်ကုန်တက္ကသိုလ်ရိပ်တာလန်သူမရဲ့နေမှာတွေ့ဆုံပြီးကျေးဇူးတင်စကားပြောကြားခဲ့ပါတယ်
မြန်မာနိုင်ငံမှာနိုဝင်ဘာလရှိတဲ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့တမိုင်းဝင်အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အောင်မြင်မှုရရှိအောင်မဲဆွယ်စည်းရုံးရေးလှုပ်ဆောင်ခြင်းနိုင်ခဲ့မှုအပေါ်ဒေါ်အောင်ဆန်းစုကြည်ကိုအမေရိကန်သမ္မတဘရက်အိုဘားမားကချီးကျူးဂုဏ်ပြုစကားပြောကြားလိုက်ပါတယ်ဒေါ်အောင်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံရေးမှာဒီမိုကရေစီနည်းလမ်းတကျဖြစ်အောင်ငြင်းငြင်းချမ်းချမ်းနဲ့အားလုံးပါဝင်ဆောင်ရွက်နိုင်အောင်နှစ်ပေါင်းချီကြာမမောတမ်းအနည်းလာခံပြီးတော့လှုပ်ဆောင်ခဲ့တဲ့အပေါ်မှာလည်းသမ္မတအိုဘားမားကချီးကျူးပြောဆိုလိုက်ပါတယ်အားလုံးအနေနဲ့ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့ရလဒ်ကိုကြီးညာချိန်မှာလေးစားအတိမှတ်ပြုဖို့အားလုံးပါဝင်ပြီးတော့လူထုရဲ့ဆန္ဒအတိုင်းအစိုးရတရပေါ်ပေါက်လာစေရေးစတဲ့ကိစ္စတွေကိုခေါင်းဆောင်နှစ်ဦးပြောဆိုဆွေးနွေးကြရတယ်လို့သမ္မတအင်ဂျီရောကနိုဝင်ဘာလ12ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်။သမ္မတဟောင်းဂျော့ဒ်ဝဘုရှ်နဲ့သူ့ရဲ့ဇနီးတို့ကလည်းရွေးကောက်ပွဲမှာမြန်မာပြည်သူလူထုရဲ့ဆွမ်းဆောင်နိုင်ခဲ့မှုနဲ့ဒီမိုကရေစီရေးအတွက်ရှေ့တိုးတဲ့ခြေလှမ်းလှမ်းနိုင်ခဲ့မှုပေါ်ချီးကျူးတဲ့ချီးကျူးဂုဏ်ပြုတဲ့အကြောင်း George W. Bush Presidential Center ကနေပြီးတော့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပြင်သစ်သမ္မတ François Hollande ကလည်း Nobel ငြိမ်းချမ်းရေးဆုရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ရွေးကောက်ပွဲအောင်မြင်မှုပေါ်ဝမ်းမြောက်ကြောင်းချီးကျူးပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့လည်းမြန်မာနိုင်ငံရဲ့ပြန်လည်တည်မြဲရေးကိုထောက်ခံပံ့ပိုးသွားမှာဖြစ်ပြီးတော့ပူးပေါင်းလှုပ်ဆောင်ဆောင်ရွက်ကြဖို့အတွက်ဆက်လက်လှုပ်ဆောင်သွားပါမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကတမိုင်းဝင်ရွေးကောက်ပွဲမှာငြင်းငြင်းချမ်းချမ်းနဲ့ပါဝင်ခဲ့ကြတဲ့မြန်မာပြည်သူလူထုကိုအရှေ့တောင်အာရှဒေသတဝန်းလွှတ်တော်ကိုယ်စားလှယ်တွေကလည်းချီးကျူးဂုဏ်ပြုကြောင်း Lukunye Sanya She Down Asha Dita Ye Ludo Kuzle Mia Pue APHR Ga Maniga Yeswene Jinja Jeta Zang Topian Pio Sule Bare.
Myanmar Rikawema, NLD Party, Abiata, Nayare, Lekanari, Portrait Lani Jimabe, American Outlook, Nangan Jaya, Comedy Ogata, Ed Riceka, November Nasset, Sanyan, Nizuene, Jinja Jetazan, Topian Labari, Degree Mastering, Muta Democracy, Puerto Democracy, and Lukunyego, Synthesize, Saw, Nagare, Gonson, Don San Sujiro, Abiata, Nayamesura, Longwa, Dunia Babi, Lelamune, Bidure Gurang, Ocho Queen, Yashi, a Usari, Tonga Navy, Lule, Usa Bari, Shema, NRD, Asoyaha, Yamabiduri, Taruni, Miaigo, Akaima Lomelu, Yolemare, Ditema, Leshi Soa Leo, Jampemure, Pine Muri, Kangare, Rohingya Muslim Rile Bawambare, Nangandap Shemune, Mepe Quin, Jotin Cantare, Rohingyari, Tatayan Darigo, Asua Tega, Kua, Nintin, Pedemare, Dama, Yamanangaha, Democracy, O Sheshu, Ya Naima Pipare, Lule Popia Tabare, the Chainem Mave, Jenny Dire, Me, Jui Jitwem Hugo, Maman Kangan, and Mimian.
ဆန်းဆန်းရွေးတွက်ဖို့အရေးကြီးတယ်လို့ဖော်ပြထားပါတယ်။ဒါပြင်လက်ရှိအာဏာရပါတီကဖြစ်စေစစ်တပ်ကဖြစ်စေရွေးကောက်ပွဲကိုဟန်တာနှောက်ယှက်မှုမျိုးရှိခဲ့ရင်အမေရိကန်နိုင်ငံကစီးပွားရေးအကူအညီတွေဆက်ပြီးပေးစရာအကြောင်းမရှိဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ကမ္ဘောဒီးယားနိုင်ငံအတိုက်ခံပါတီကမ္ဘောဒီးယားနိုင်ငံရဲ့ဒီမိုကရေစီနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးနိုင် Sam Rainsy ကိုမကြာခဏဆိုသလိုကမ္ဘာရာဇဝင်တွေကိုအခွင့်ကောင်းယူပြီးတော့အာနာယကမ္ဘောဒီးယားပြည်သူ့ပါတီကိုတက်ခိုက်နေတဲ့တစ်ပေါ့ရဲ့တားဆိုပြီးတော့ပြောဆိုလိုက်တာပါဘီယန်တီဟာနုကိုယ်တိုင်ဝန်ကြီးချုပ်အဖြစ်တဝန်ထမ်းဆောင်ခဲ့တဲ့1960ခုနှစ်တည်းအတွင်းဆမ်ဒရင်စီရဲ့ဖခင်ဟာပုံကံမှုကြံစီခဲ့သူဖြစ်တယ်ဆိုပြီးတော့ဝန်ကြီးချုပ်ဟွန်ဆန်ကပြောကြားခဲ့ပါတယ
်ဗီအိုအမေရိကန်အတန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်လက်နော်နိုင်ငံမျိုးတော်ဘဲရိုရဲ့ရှီယာဘာသာဝင်အများစုနေထိုင်တဲ့ရပ်ကွက်မှာအထင်ကဘုံးကွဲမှုနှစ်ခုဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံး38ဦးသေဆုံးပြီးလူ100နီးပါးဒဏ်ရာရသွားတယ်လို့လက်နော်အစိုးရအာဏာပိုင်တွေကပြောပါတယ်ဘေရွတ်မြို့တောင်ပိုင်းကစီးပွားရေးလုပ်ငန်းအများပြားရှိတဲ့လူငွေရပ်ကွက်ထံမှာတောက်ကြတဲ့ညနေပိုင်းကမိနစ်အငယ်ငယ်စီပဲချပြီးပောက်ကွဲမှုတွေဖြစ်ပွားခဲ့တာပါလက်နော်စစ်တွေးကြအုပ်စုဟက်စ်ဘိုလာအဖွဲ့ရဲ့အမားကန်ဖြစ်တဲ့ဒီရပ်ကွက်ဟာအရင်ကလည်းအခုလိုပဲအတိုက်ခိုက်ခံခဲ့ရဘူးပါတယ်ဆွန်နီစစ်တွေးကြအုပ်စုတွေထပ်ပြီးတိုက်ခိုက်မှုတွေလုပ်ဖို့အတွက်ချိန်ချောက်ထားတာပါအခုဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘဲဖွဲ့ကမှလုပ်မိမိတို့လောက်ဆောင်တာဖြစ်ကြောင်းမကြေညာသေးပါဘူး။အရင်လက်ဗနွန်ဝန်ကြီးချုပ်ဟောင်းဆက်ထဟာရီရီဟာအခုဘုံခွဲတိုက်ခိုက်မှုကိုရှုံချပြောဆိုလိုက်ပြီးရုံမှရင်းစစ်တဲ့အကြမ်းဖက်တိုက်ခိုက်မှုတစ်ခုလို့ပြောဆိုလိုက်ပါတယ်။အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဆိုသွားပြီးတရားမျှတမှုမရှိဘူးလို့လည်းပြောပါတယ်
။လာမယ့်သတင်းပတ်ဒီအတွင်း IS Islamic အစွန်းရောက်စစ်သွေးကြွတွေအနေနဲ့လောင်စာဆီနဲ့ဒဏ်ငွေတွေထုတ်လို့ရောင်းချတာတွေစွန့်ဆောင်နိုင်မှုကိုကြာဆင်းသွားအောင်အမေရိကန်ပြည်ထောင်စုဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ကတိုးမြင့်လှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံရဲ့အနာဂတ်အရေးဆွေးနွေးဖို့အတွက်ဩစတြေးလျနိုင်ငံ၊ဗီယက်နမ်အပါအဝင်နိုင်ငံ၃နိုင်ငံကိုခီးမထွက်ခွာခြင်းဝါရှင်တန်မှာကြာတာပတိနေ့ကကျင်းပတဲ့ဆွေးနွေးပွဲမှာအဲ့ဒီလိုပြောကြားလိုက်တာပါ။
ဥရောပတမကအစင်းအမွေးတည်မှုတိုက်ဖြစ်ဖို့နဲ့မြေထဲပင်လယ်ကိုဖြတ်ကျော်ပြီးဒုက္ခသည်အများပြားရွှေ့ပြောင်းဝင်ရောက်မှုဖြစ်လာအောင်လုပ်နေတဲ့စစ်ပွဲတွေရပ်တန့်စေဖို့အတွက်အာဖရိကတိုက်ကိုဒေါ်လာ1ဘီလီယံထောက်ပံ့ဖို့အတွက်အတည်ပြုပေးလိုက်ပါတယ်။ဒီရန်ပုံငွေဟာစီးပွားရေးနဲ့အခွင့်အရေးဒဏ်တူညီမျှရှိစေဖို့လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေဖြစ်ထွန်းဖို့လို့ EU ဥရောပတမကကပြောကြားလိုက်တာပ
ါ။သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးဆက်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါမယ်သမ္မတအိုဘားမားရဲ့မလေးရှားခီးစဉ်နဲ့ပတ်သက်လို့အရင်ဆုံးကြည့်အောင်ပါရှင်အမေရိကန်သမ္မတဘရက်အိုဘားမားဟာလာမယ့်ရက်သက်တပတ်အတွင်းမလေးရှားနိုင်ငံမှာမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံမှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲမလေးရှားမှာရှိနေတဲ့ဒုက္ခသည်စခန်းကိုလည်းတွားရောက်မယ်လို့အင်ဂျူရောအမျိုးသားလုံခြုံရေးအရာရှိတွေကမနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။အသေးစိတ်ကိုတော့ဦးကျော်စံသားကဆက်ပြီးတော့ပြောပြပါမယ်ရှင်
။တကယ်တမ်းအပြင်မှာအတိမပြုနိုင်ပဲပြန့်နှံ့နေတဲ့သတင်းတချို့အရာဆိုရင်တော့သမ္မတအိုဘားမားဟာမကြာခင်သွားရောက်မဲ့အရှိအဆခီးစဉ်အတွင်းမှာမြန်မာနိုင်ငံကိုရုတ်တရက်ဝင်ရောက်လည်ပတ်မဲ့ဒေါအောင်ဆန်းစုကြည်ကိုတွေ့ဆုံဂူပြုစကားပြောမဲ့ဆိုတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့လည်းဒီသတင်းနဲ့ပတ်သက်လို့မနေ့ကပြုလုပ်သွားတဲ့အင်ဂျူရောသတင်းစာရှင်းလင်းပွဲမှာတစုံတစပြောကြားခြင်းမရှိပဲ မလေးရှားမှာအာဆီယံစီဝေဝဲနဲ့ဇက်တိုက်ကျင်းပမဲ့အရှေ့အာရှထိပ်သီးစီဝေဝဲကျင်းပပြီးဆုံးတဲ့ဝင်မလာ22ရက်နေ့မှာသမ္မတအိုဘားမားဟာမြန်မာနိုင်ငံသမ္မတဦးသိန်းစိန်နဲ့တရားတွေ့ဆုံပွဲရှိတယ်လို့အင်ဂျူရောအမျိုးသားလူမျိုးရေးလက်ထောက်အကြံပေးပုဂ္ဂိုလ်ဘန်ရိုးဒ်ကအခုလိုပြောကြားသွားပါတယ
်။At the ASEAN summit, the president will have the opportunity to meet with and see along with the other ASEAN leaders the president of Burma.
ASEAN ထိပ်သီးဆွေးနွေးပွဲမှာသမ္မတအိုဘားမားဟာတခြား ASEAN ခေါင်းဆောင်တွေနဲ့အတူမြန်မာသမ္မတနဲ့တွေ့ဖို့လည်းအခွင့်အလမ်းရရှိမှာဖြစ်ပါတယ်
။ဒီမလေးရှားခီးစဉ်အတွင်းမှာပဲသမ္မတဦးသိန်းစိန်နဲ့မတွေ့ဆုံခင်နိုဝင်ဘာလ22ရက်နေ့မှာတော့သမ္မတအိုဘားမားဟာဒုက္ခသည်စခန်းကိုသွားရောက်မယ်လို့အင်ဖြူရောအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်စ်ကဆိုပါတယ်။ဒါဟာအာရှအပါအဝင်ကမ္ဘာတစ်လျှောက်မှာကြီးထွားလာနေတဲ့ရွှေပြောင်းဒုက္ခသည်တွေရဲ့အရေးကိုအမေရိကန်အနေနဲ့အလေးအနက်ထားတယ်ဆိုတာကိုပြသတဲ့သဘောဖြစ်တယ်လို့ပြောကြားသွားပါတယ်
။ We'll also be highlighting our concerns about the global refugee crisis and the president will have an opportunity to visit a refugee center in Malaysia.
ဘာမှဒုက္ခသည်ပဋိပက္ခနဲ့ပတ်သက်လို့အမေရိကန်ရဲ့စိုးရိမ်ပကင်းဖြစ်မှုကိုလည်းမိမောင်းထုတ်ပြသွားမှာဖြစ်ပါတယ်။သမ္မတအနေနဲ့မလေးရှားနိုင်ငံမှာဒုက္ခသည်စခန်းကိုတွားရောက်မှာဖြစ်ပါတယ်။ခုလိုတွားရောက်ခြင်းအပြင်ဒုက္ခသည်အရေးအမေရိကန်ရဲ့အလေးထားမှုကိုပြသရရောက်ဖို့ရည်ရွယ်ပါတယ်။အကာအကွယ်မဲ့သူတွေကိုစောက်ရှောက်နိုင်ဖို့မလေးရှားနဲ့အမေရိကန်ပြည်ထောင်စုတို့ကပြီးခဲ့တဲ့နှစ်တွေအတွင်းသိတ်ကိုအရေးပါတဲ့အကူအညီတွေကိုပေးခဲ့တာလည်းဖြစ်ပါတယ်
။ဒါ့အပြင်မြန်မာနိုင်ငံရွေးကောက်ပွဲဟာမြန်မာပြည်သူတွေဖို့အချင်းအဟုန်ကြီးမားလာတဲ့အခွင့်အရေးတစ်ရပ်ဖြစ်တယ်လို့လည်းဆိုပါတယ်။သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ရဲ့ထုတ်ပြန်ချက်တွေလည်းပဲအပြုသဘောဆောင်ပြီးအတက်စရာကောင်းတယ်လို့ဘင်ရိုးစ်ကပြောပါတယ
် We've also seen a very positive statements from President Thein Sein and from the leadership of the military in Burma pledging to respect the results of the election issuing
သမ္မတဦးသိန်းစိန်နဲ့စစ်တပ်အကြီးအကဲတို့ရဲ့အပြုသဘောဆောင်တဲ့ကြေညာချက်တွေကိုလည်းတွေ့ရပါတယ်သူတို့ကရွေးကောက်ပွဲရဲ့ရက်လက်ကိုလေးစားလိုက်နာဖို့ကတိပြုကြပါတယ်NLD ရဲ့အောင်ပွဲကိုချီးကျူးဂုဏ်ပြုကြပါတယ်ဒါတွေဟာအမတန်အပြည့်သဘောဆောင်တဲ့အချက်ပြမှုတွေလို့ယူဆရပါတယ်မြန်မာပြည်ရဲ့အဓိကခေါင်းဆောင်တွေနဲ့အတူတကွညှိနှိုင်းပြီးတော့ဒီစိတ်သက်ကိုဆက်လက်ပြီးတော့မွေးမြူသွားကြနိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ရေးအတွက်ကြီးမားတဲ့အလားအလာကောင်းတစ်ယောက်ဖြစ်တယ်လို့သမ္မတအိုဘားမားရဲ့တဝန်ထမ်းပါလေဖော်ပြထားပါတယ
်သို့တော်လည်းပဲမြန်မာနိုင်ငံအဖို့စိန်ခေါ်မှုတွေကြီးကြီးမားမားရှိနေသေးတယ်ဆိုတာကိုလည်းပဲအခုလိုထောက်ပြပါတယ်
There are huge challenges that remain in the country to complete the national reconciliation process with various ethnic groups and to address the humanitarian challenge.
မြန်မာနိုင်ငံအတွက်စိန်ခေါ်မှုတွေအများကြီးရှိနေပါသေးတယ်။တိုင်းဒေသအင်အားစုတွေနဲ့ပြန်လည်တင့်မြှင့်ရေးနဲ့ရခိုင်ပြည်နယ်ကစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုပြည်လည်အောင်ဖြေရှင်းရေးစတာတွေဖြစ်ပါတယ်
။အခုလိုရွေးကောက်ပွဲပြီးမြောက်သွားခြင်းဟာအင်တန်ကောင်းမွန်တဲ့အတက်ဖွဲ့ရာကိစ္စတရားဖြစ်ပေမဲ့ဆယ်စုနှစ်နဲ့ချီပြီးရှိလာခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့အသွန်ခွန်ဆိုင်ကြိုးပမ်းမှုတွေမြန်မာအစိုးရရဲ့ဒီမိုကရေစီဖော်ဆောင်ရေးကတိကဖို့တီကိုအပြည့်အဝဖော်ဆောင်နိုင်ဖို့အတွက်ကတော့အကြာကြီးကြိုးပမ်းကြရလင့်ဦးမယ်လို့လည်းဆိုပါရယ်သမ္မတဥပမာဟာနိုဝင်ဘာလ20ရက်နေ့ကစပြီး22ရက်နေ့အထိမလေးရှားနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲနဲ့ East Asia Forum လို့ခေါ်တဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်မှာဖြစ်ပါရယ်ခင်ဗျာ
ဥကြောဇန္တာပြောပြခဲ့တာဖြစ်ပါရယ်ရှင်အခုဆက်ပြီးတော့ရွေးကောက်ပွဲမဲပေးရမှာဘလို့မဲမတမာမှုတွေရှိခဲ့တယ်လဲဆိုတာနဲ့ EU ရွေးကောက်ပွဲစောင့်ကြည့်ရေးအကြီးအကဲရဲ့အကဲဖြတ်ချက်တွေကိုပြောပြပါောင်းမယ်။ပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲအတွင်းမဲပေးခဲ့ကြရတဲ့ပြည်သူတွေစရင်မှာအမည်မပါဘဲနဲ့မဲယုံမှုကိုဖိအားပေးပြီးတော့မဲထည့်ခဲ့ကြသူတွေကိုရွေးကောက်ပွဲကော်မရှင်ကနေအရေးယူဆောင်ရွက်သွားမယ်လို့ကော်မရှင်ကပြောဆိုလိုက်ပါတယ်။ဒီလိုဖိအားပေးပြီးမဲထည့်ခဲ့တဲ့ဖြစ်စဉ်ဟာရန်ကုန်တိုင်းလှိုင်သာယာမြို့နယ်အတွင်းမှာဖြစ်ပွားခဲ့ပါတယ်။အခြေအနေအသေးစိတ်ကိုတော့ VOA သတင်းတောက်မတ်မေခါကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ရွေးကောက်ပွဲနေ့မှာလူ52ဦးဟာမဲစင်းရင်မှာနာမည်မပါဘဲမဲယုံမှုကိုဖိအားပေးပြီးမဲထည့်ခဲ့တဲ့ဖြစ်စဉ်တစ်ခုဖြစ်ပွားခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကနေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။ကျူးလွန်တဲ့သူတွေကိုအရေးယူမှုနဲ့ပတ်သက်ပြီးသူကခုလိုပြောပြပါတယ်
။လိုင်တာဘက်မှာဖြစ်ပါတယ်ကျွန်တော်လှမ်းပြီးတော့ကျွန်တော်တို့ဝင်ထားပါတယ
်။ဆွေးစီကရွေးကောက်ပွဲကော်မရှင်ပွဲအစင်းကညာတဲ့ခုတွေနေဦးတွေလိုအပ်တယ်လို့ဆိုတယ်။ဆောင်ရွက်သွားမယ်။
အဲ့ဒီလူ52ဦးဟာတကောင်စင်းကိုကင်ဆောင်ပြီးမဲယုံမှုကိုဖိအားပေးပြီးမဲထည့်ခဲ့တာဖြစ်ပါတယ်။ဒီလူတွေကိုရွေးကောက်ပွဲဥပဒေပါအချက်လက်တွေနဲ့တရားစွဲဆိုသွားမယ်လို့ကော်မရှင်ဘက်ကပြောပေမဲ့လက်ရှိချိန်ထိအရေးယူမှုအပိုင်းကိုတော့တိကျစွာပြောဆိုနိုင်ခဲ့ခြင်းမရှိသေးပါဘူး
။ဒ
ခုနကကျွန်တော်ပြင်ညာပြီးပြင်ညာပြီးရင်ကျွန်တော်တို့ကဒီရွေးကောက်ပွဲမှာကျွန်တော်တို့ဆောင်ရွက်ခဲ့တဲ့အချက်တွေကိုကျွန်တော်အကုန်လုံးကျွန်တော်တို့ဘယ်လိုဆောင်ရွက်ခဲ့တယ်ဘယ်လိုတွေ့ရှိတယ်ဘယ်လိုသုံးသပ်တယ်အားသာတယ်အားလဲချက်နဲ့နောက်ကိုလည်းကျွန်တော်တို့ဘာတွေပါလိမ့်ပြင်သစ်တယ်ဆိုတဲ့အချက်တွေသုံးသပ်ချက်တွေနဲ့ကျွန်တော်တို့ကအစဉ်ခံစားရည်ကိုနိုင်ငံတော်ကပြန်ပြောင်းပေးခံရည်ရောက်တော့၄၅ရက်အတွင်းကိုကျွန်တော်တို့ပြန်ရမှာပြီး
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကတင်လင်းပြောကြားခဲ့တာဖြစ်ပါတယ်။လက်ရှိမှာကော်မရှင်အနေနဲ့ရွေးကောက်ပွဲရလဒ်တွေကိုထုတ်ပြန်ကြေညာနေစေဖြစ်ပါတယ်။ဒီရွေးကောက်ပွဲရလဒ်တွေကြေညာပြီးစီးပါကကော်မရှင်အနေနဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ငွေကြေးသုံးစွဲမှုအပိုင်းနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတိုင်ကြားလာတဲ့တိုင်ကြားမှုတွေကိုကြားနာစစ်ဆေးတဲ့အပိုင်းကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဦးမြင့်နိုင်ကပြောပါတယ်။ကော်မရှင်ကနေအနိုင်ရရှိကြောင်းထုတ်ပြန်ပေးထားတဲ့လွှတ်တော်ကိုယ်စားလှယ်လောင်းစာရင်းမှာပါဝင်သူတဦးဟာတရားမဲ့ပြုကြည့်ပြီးအနိုင်ရရှိခဲ့တယ်လို့တိုင်ကြားမှုတွေရှိလာရင်ဒါမှမဟုတ်ရွေးကောက်ပွဲဥပဒေပါတားမြစ်ထားတဲ့အချက်အလက်တွေနဲ့ညှိစွန်းမှုရှိခဲ့တယ်လို့တိုင်ကြားမှုတွေရှိလာပါကအနိုင်ရလွှတ်တော်ကိုယ်စားလှယ်လောင်းကိုစစ်ဆေးမှာဖြစ်ပြီးဒီလိုလှုပ်ဆောင်မဲ့စစ်ဆေးမှုတွေမှာတရားမျှတစွာစစ်ဆေးနိုင်ဖို့လှုပ်ဆောင်ထားတဲ့အပိုင်းကိုဦးမြင့်နိုင်ကခုလိုပြောပြပါတယ်
ကောင်းကခံရတဲ့လူကိုလည်းကျွန်တော်ကြောင်းကြမယ်ပြတ်ထားတဲ့အတိုင်းသူ့ကိုကျွန်တော်တို့ခုခံချိန်ပါခွင့်လေးပေးမယ်ဆွဆွဲတဲ့အတိုင်းပန်ရင်မှန်တယ်လို့မမှန်ရင်မှန်တယ်လို့ဆုံးဖြတ်မှာပေါ့အခန်းဆက်လေးပါပါတယ်တရားမပြုကျင့်မှုတွေကိုပြုကျင့်ပြီးတော့မှဒီဟာကိုအနိုင်ရပါပါတယ်လို့ပေါ်ပေါက်လုံတော့ဖြစ်ရင်ကျွန်တော်တို့ကပြောတောက်ွက်တဲ့လူကိုအနိုင်ပေးပါတယ်ခုံဖွဲ့ရလည်းပဲကျွန်တော်တို့ဤတော်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တူကဥက္ကဋ္ဌအဖြစ်ပါဝင်ရမယ်ကျန်တဲ့အဖွဲ့ဝင်နှစ်ယောက်ကအဖွဲ့ဝင်နေနဲ့ထဲသွင်းပြီးခုံဖွဲ့နိုင်တယ်နောက်တနည်းကျွန်တော်တို့ပြည်တော်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တူကဥက္ကဋ္ဌအဖြစ်နဲ့ပါပြီးတော့ပြင်ပကဝန်ထမ်းမဟုတ်တဲ့ပါတီကင်းစင်နဲ့သိခါသမားလေးနဲ့ပြည်စုံနဲ့ဥပဒေကျွမ်းကျင်သူနှစ်ဦးကိုထည့်ပြီးတော့လည်းပဲခုံဖွဲ့ဖွဲ့နိုင်အဲ့ဒီခုံဖွဲ့ကကျွန်တော်တို့စစ်ဆေးသွားမှာဖြစ်ပါတယ်ဒီခုံဖွဲ့ကဆုံးဖြတ်ချက်ကိုမကျင့်နဲ့လို့ရှင်လည်းပဲပြည်တော်စုရွေးကောက်ပွဲကော်မရှင်ကြီးစုံကြီးဖွဲ့ကိုငွေကြ9လင်းသွင်းပြီးထပ်ပြီးအယူကတင်နိုင်ပါတယ်အဲ့ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်တဲ့ကတော့အပြည့်ပြတ်ဖြစ်ပါတယ်
လက်ရှိကော်မရှင်ရဲ့လှုပ်ဆောင်မှုအပေါ်နိုင်ငံရေးလေ့လာသူတည်င်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုတုံ့တက်ထားပါတယ်
မှန်ကန်တဲ့ဘယ်စီရင်ပေါ့နော်ကိမနန်းမူတော်သူမပြည့်စုံနိုင်ဘူးမှန်ကန်တဲ့ဘယ်စီရင်အချက်နဲ့အနောက်ဆုံးချိန်ကြီးပေါ့နော်သူမလုပ်သွားနိုင်ဘူးအဲတခုပဲရှိတယ်ဇွဲပသမမှုတွေဖြစ်သွားတယ်ဗျာဒီနဲတာတခုပေါ့နော်အဲတည်ငြိမ်သွားတယ်အဲဒီတခုလောက်ပဲသူ့ကိုချီးကျူးပြန်ရှာပါသူ့နေပြည်တော်မှုရှိတဲ့ဒီမှာသူ့ချီးကျူးဖို့ကောင်းပါတယ်ကျွတ်တယ်ပဲကြီးကျွတ်တာနေပြီးတော့မှဘဲပေါင်းတာတွေကိုလည်းသူကဖွင့်ပေးတဲ့ခါကျတော့စောင့်ကြည့်တဲ့လူတွေရောမှတ်လောင်းတွေရောအကုန်လုံးကြီးပွားရတဲ့ခါကျတော့အဲဒီဖွင့်နေမြင်တာမှုကတော့သူ့ကိုချီးကျူးဖို့အတွက်ပါတယ်
ကျင်းပပြည်စည်းခဲ့တဲ့အထွေထွေရေကောက်ပွဲမှာမဲယုံပြင်ပနဲ့မဲယုံတွင်ထူးခြားဖြစ်စဉ်119မှုဖြစ်ပွားခဲ့တယ်လို့မြန်မာနိုင်ငံရေးတပ်ဖွဲ့လုံခြုံရေးဆက်ကော်မတီအစီရင်ခံစာကိုအခြေခံပြီးပြည်ထောင်စုရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောဆိုထားပါတယ်။အဲဒီအစီရင်ခံစာအရရေကောက်ပွဲနေ့မှာမဲယုံတွင်ပြင်မှုဖြစ်ပွားမှုအကြိမ်80ကျော်ရှိခဲ့ပြီးမဲယုံပြင်ပပြင်မှုဖြစ်ပွားမှုအကြိမ်30ကျော်ရှိခဲ့ပါတယ်။မဲယုံတွင်ဖြစ်ပွားခဲ့တဲ့ဖြစ်စဉ်တွေမှာမဲပေးစဉ်တိုက်ဆုံမှု3ကြိမ်ပါဝင်ခဲ့ပါတယ်။ဒီထဲမှာမဲလက်မဲ့ဆုပ်ဖြဲမှုကိုစားမဲပေးမှုမဲလက်မဲ့ထက်မှန်ထုတ်ပေးမှုမဲယုံနှောက်ရက်မှုမဲတစိုက်တုံးပျောက်ဆုံးမှုနဲ့မဲလက်မဲ့ပျောက်ဆုံးမှုစတာတွေပါဝင်ခဲ့ပါတယ်လက်ရှိမှာအရေးယူပေးဖို့အမှုဖွင့်တိုင်ကြားထားတဲ့အမှုပေါင်း73မှုရှိပြီးကော်မရှင်အနေနဲ့ဖြည့်ရှင်းပေးမှု31မှုရှိခဲ့တယ်လို့ကော်မရှင်ကတရားဝင်ထုတ်ပြန်ပြောဆိုထားပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီလိုမဲပေးရမှာမတမာမှုတွေရှိခဲ့တယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲ EU ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ရဲ့အကြီးအကဲကရောအကဲဖြတ်ချက်ကိုဆက်ပြီးတော့နားထောင်ကြည့်အောင်ပါရှင်မြန်မာနိုင်ငံမှာကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲတွေကိုလေ့လာဆန်းစစ်ရမှာကြိုတင်မဲနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုမရှိဘူးဆိုတာကိုတွေ့ခဲ့ရတယ်လို့ EU ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲလေ့လာရေးအဖွဲ့ကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲဆောင်ကြည့်သူတွေအနေနဲ့ရွေးကောက်ပွဲကိုအသေးအချာလေ့လာခွင့်ရခဲ့ပြီးရွေးကောက်ပွဲလွန်ကာလမှာအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဖြစ်မြောက်ဖို့လည်းမျှော်လင့်နေကြတယ်လို့ EU ရဲ့မြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲလေ့လာရေးအဖွဲ့အကြီးအကဲ Alexander Lambsdorff က AFP သတင်းဌာနနဲ့မေးမြန်းခဲ့မှာပြောကြားခဲ့ပါတယ်1990ရွေးကောက်ပွဲကြီးနောက်ပိုင်းဆရာနာရှင်လက်အောက်ကြောက်ခဲ့တဲ့မြန်မာနိုင်ငံမှာနှစ်ပေါင်းစိတ်ကြာတော့မှပထမဦးဆုံးအကြိမ်ပြန်လည်ကျင်းပနိုင်ခဲ့တဲ့နိုဝင်ဘာ10ရက်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရွေးကောက်ပွဲမဲပေးမှုတွေနဲ့မဲပေးပြီးနောက်အခြေအနေတွေကိုအနီးကပ်စောင့်ကြည့်လေ့လာဖို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေထဲမှာ EU ရဲ့မြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲလေ့လာရေးအဖွဲ့ကအကြီးဆုံးအဖွဲ့တစ်ခုလည်းဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာမြန်မာပြည်သူတန်းပေါင်းများစွာကလည်းတက်တက်ကြွကြွနဲ့မဲပေးဖို့ထွက်လာခဲ့ကြသလိုငြင်းငြင်းချမ်းချမ်းနဲ့ပြီးဆုံးသွားတဲ့အပေါ်မှာ တာဝန်ရှိသူတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရဲ့ပေါ်ရွေးကောက်ပွဲဆောင်ကြည့်သူတွေကအရင်မျှော်လင့်ထားတာထက်ပိုကောင်းခဲ့တယ်လို့မှတ်ချက်ချခဲ့တာပါဒါပေမဲ့လို့လဲကြိုတင်မဲပေးမှုတွေနဲ့ပတ်သက်လို့ရော EU ရွေးကောက်ပွဲလေ့လာရေးအဖွဲ့အကြီးအကဲ
Alexander Lambsdorff က အခုလိုပြောကြ ခဲ့ပါတယ် By and large, across all levels from the national level down to the polling station, we have encountered officials.
ဒါပြင်ရွေးကောက်ပွဲမှာမွတ်စလင်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ခွင့်နဲ့ဝိုက်က ကန်ဆောင်ထားသူတွေမဲပေးခွင့်မရတဲ့အခြေအနေပေါ်မှာလဲသူကအခုလိုဆက်ပြောခဲ့ပါတယ်
Yes, there was disenfranchisement. No, there was not a kind of disenfranchisement that would render the entire
election. ဟုတ်ပါတယ်ရွေးကောက်ပွဲမှာတမင်ဖယ်ထုတ်တာမျိုးတွေရှိပါတယ်ဒါပေမဲ့ပါဝင်ခွင့်မပေးဘဲဖယ်ထုတ်ထားတဲ့အခြေအနေကရွေးကောက်ပွဲတစ်ခုလုံးကိုတရားမဝင်ဘူးလို့ပြောရတော့အောင်အနေထားတော့မဖြစ်သေးပါဘူးဒီကိစ္စကအနာဂတ်မှာကျွန်တော်တို့လုံးရမယ့်ကိစ္စပါတိုင်းပြည်ပြင်ပကမဲပေးတာတွေမဲဆန္ဒနယ်မြေအပြင်ဘက်ကချိုးတင်မဲပေးတာတွေနောက်နိုင်ငံမဲ့ဖြစ်နေတဲ့သူတွေရဲ့မဲပေးခွင့်န
ဝရမယ်ကိစ္စတွေဖြစ်ပါတယ
်ဒီကနေ့အထိရွေးကောက်ပွဲကော်မရှင်ကနေဖြည်းဖြည်းချင်းထောက်ပြနေတဲ့မဲရလက်တွေအရအတိုက်ခံ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရရှိနေတာပါဒီအခြေအနေနဲ့ပတ်သက်လို့လဲသူက
It's much tougher for the losers to accept the result than for the winners. And if the losers accept, it speaks to the credibility of the process.
ရှုံးတဲ့သူတွေအတွက်ရလက်ကိုလက်ခံဖို့ဆိုတာနိုင်တဲ့သူတွေထက်ပိုပြီးတော့ခက်ခဲတဲ့ကိစ္စပါ။ရှုံးတဲ့သူကရလက်ကိုလက်ခံသွားပြီဆိုရင်ဒီလုပ်ငန်းစဉ်ဟာအများယုံကြည်လက်ခံတဲ့လုပ်ငန်းစဉ်ဖြစ်တယ်ဆိုတာကိုပြလိုက်တာပါ။ဒီလိုနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်အများလက်ခံမှုကိုတိုင်းတာကြတာပါ။လောလောဆယ်ပထမတွေ့နေရတဲ့အခြေအနေလက္ခဏာတွေအရကျွန်တော်တို့အားတက်မိတာအမှန်ပါပဲ။
ဒါပေမဲ့လည်းမြမရွေးကောက်ပွဲဟာနိုင်ငံတကာစံနှုန်းတွေနဲ့ပြည့်ဝတဲ့ရွေးကောက်ပွဲတစ်ခုလို့တော့မဆိုနိုင်သေးပေမဲ့မြမနိုင်ငံရဲ့အခြေအနေအရနိုင်ငံတကာအနေနဲ့နားလည်ပေးနိုင်ကြောင်းကိုလည်း Alexander Lambsdorff ကအခုလိုဆက်ပြောခဲ့ပါတယ
်။ Were they genuine? Well, that's a different matter because only 75% of the seats were up for election.
စစ်မှန်တဲ့ရွေးကောက်ပွဲလို့ပြောရင်ဒါကတီးခြားကိစ္စတစ်ခုပါ။ကွာခြားချက်တစ်ခုကလွှတ်တော်ရဲ့85ရာခိုင်နှုန်းကိုပဲမဲနဲ့ရွေးချယ်တာကိုပဲကြည့်ရပါမယ်။တကယ်ပဲစစ်မှန်တဲ့ရွေးကောက်ပွဲဆိုရင်ပထမကတည်းကလွှတ်တော်ရဲ့တရားရာဂိုင်နှုံးလုံးကိုမဲပေးရွေးချယ်ရမှာပါ။ဒါပေမဲ့မြန်မာနိုင်ငံဟာအသွင်ကူးပြောင်းရေးအခြေအနေမှာပဲရှိတယ်ဆိုတာကျွန်တော်တို့အတိအမှတ်ပြုပါရယ်။ဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာရွေးကောက်ပွဲပြီးရင်လဲဆက်ပြီးရှိနေအောင်ပဲကိစ္စပါ။ဒီလုပ်ငန်းစဉ်တွေဟာတစ်ဖက်နဲ့တစ်ဖက်ထိတ်တိုက်ရင်ဆိုင်တာမျိုးထက်စေစံညှိနှိုင်းတဲ့စိတ်ဓာတ်နဲ့ဆောင်ရွက်သွားမယ်လို့ကျွန်တော်တို့မျှော်လင့်ပါရယ်။
ကြတာပရင်းနဲ့ညအထီထုတ်ပြန်ခဲ့တဲ့မဲရလက်တွေရ NLD ဟာပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်နှစ်ရက်စလုံးမှာစုစုပေါင်း328နေရာရရှိထားပြီးဖြစ်တာမို့အစိုးရတဲ့ဖွဲ့နိုင်တဲ့အခြေအနေမှာရှိနေပြီးဖြစ်ပါတယ်။ဒါအပြင်သမ္မတဦးသိန်းစိန်ကလည်းဝန်ကြီးများအစည်းအဝေးခေါ်ယူခဲ့ပြီးတက်လာမဲ့အစိုးရတစ်ကိုလုပ်ငန်းတာဝန်တွေစနစ်တကျလွှဲပြောင်းပေးနိုင်ရေးပြင်ဆင်ထားကြဖို့ညွှန်ကြားခဲ့တယ်လို့လည်းသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးရထွတ်က VOA ကိုပြောဆိုခဲ့ပါတယ်ရှင်။VOA ကနေတောက်ကြနေမနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့သတင်းတစ်ပုဒ်ကိုဆက်ပါမယ်ရွေးကောက်ပွဲပြီးနောက်တက်လာမယ့်အစိုးရအနေနဲ့မြန်မာနိုင်ငံကတိုင်းရင်းသားအရေးကိုတိတိကျကျကင်တွယ်သွားဖို့လိုအပ်တယ်လို့ Washington DC Heritage Foundation မှာခြားတာပရင်းတွေကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံရဲ့အနာဂတ်ဒီမိုကရေစီအလားအလာတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာမြမအရေးလေးလာသူတွေကသုံးသပ်ခဲ့ကြပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာလွတ်လပ်ပွင့်လင်းမှုရှိတာတွေ့ရတယ်လို့မြမလူလူရဲ့ဒီမိုကရေစီဘလောက်လိုလားနေတယ်ဆိုတာကိုပြသနေပေမဲ့ရှေ့မှာအခက်အခဲတွေနဲ့ရင်ဆိုင်ရဖို့လည်းရှိတယ်လို့ဆိုပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးတက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
မြမအရေးလေးလာသူတွေကမြန်မာနိုင်ငံရွေးကောက်ပွဲကိုကိုယ်တိုင်သွားရောက်လေ့လာခဲ့တယ်။ The Project 2049သိပ်ပံကကယ်လီကူရီကချင်းပြည်နယ်ဖလန်းမြို့ထိသွားရောက်ခဲ့တယ်လို့ရန်ကုန်မှာရွေးကောက်ပွဲအတွက်ပြင်ဆင်ဆောင်ရွက်မှုတွေကိုလေ့လာခဲ့သူဖြစ်ပါတယ်။မြန်မာလူထုအနေနဲ့ဒီမိုကရေစီပြောင်းလဲကိုတိတ်ကိုလိုလားနေတာတွေ့ရတယ်လို့ဆိုပါတယ်။ ဆွေးနွေးပွဲမှာပါဝင်သူနောက်တူဖြစ်တဲ့ US Campaign for Burma အဖွဲ့က Jennifer Quiley ကတော့အများစုက NLD ကိုမဲပေးကြတာဟာစစ်အုပ်ချုပ်ရေးကိုမလိုလားဘူးဆိုတာပြနေတယ်လို့ပြောပါတယ်
။ The outcome of the election we saw is how much the Burmese people overwhelmingly want.
ဒီရွေးကောက်ပွဲရလဒ်ကိုကြည့်ရင်မြန်မာလူထုကဒီမိုကရေစီကိုဘလောက်လိုလားနေတယ်ဆိုတာပြနေပါတယ်။စစ်အုပ်ချုပ်မှုကိုမလိုချင်ကြဘူးဆိုတဲ့အကြောင်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုမဲမပေးဘဲပြခဲ့ကြတယ်လို့ NLD ကိုပဲမဲပေးခဲ့ကြတာဟာအစိုးရတဲ့ဖွဲ့နိုင်ဖို့နဲ့လွတ်တော်မှာပြုပြင်မှုတွေလုတ်ဖို့အတွက်ဆိုတာပြနေပါတယ်
။ရွေးကောက်ပွဲအနိုင်ရသူအနေနဲ့ရွေးကောက်ပွဲအပြီးမှာကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရဖို့ရှိပြီးဒီအထက်မှာအဓိကကမြန်မာစစ်တပ်ရဲ့အခမ်းကဏ္ဍလို့ယုံကြည်ကြောင်းဆွေးနွေးပွဲမှာတင်ပြခဲ့ကြတာပါ။အခုအနိုင်ရ NLD ပါတီဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲခဲ့တဲ့မြန်မာစစ်တပ်အတွက်အတားအဆီးတစ်ခုဖြစ်နေသလိုသူတို့အနေနဲ့ NLD မှာဘာလုတ်ပိုင်ခွင့်အာဏာမှမရတဲ့ဘူးလို့ထင်နေနိုင်တာမို့စစ်တပ်ဟာလူမှုဆန္ဒနဲ့အညီမဟုတ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရမယ်ဆိုတာကိုစစ်တပ်ကသိလာအောင်နိုင်ငံတကာကဝန်ဝန်ဖိအားပေးပြောကြားဖို့လည်းပြောပါတယ်။ဒါအပြင်နောက်ထပ်အရေးပါတဲ့စိန်ခေါ်မှုတစ်ခုကတော့လူမျိုးစုအများပြားစုပေါင်းနေထိုင်တဲ့မြန်မာနိုင်ငံအတွက်တိုင်းရင်းသားအရေးလို့ဆိုပါတယ
်။ I think that the biggest ones are restoring ethnic minority faith.
အကြီးဆုံးစိန်ခေါ်မှုတစ်ခုကတော့တိုင်းရင်းသားလူမျိုးစုတွေရဲ့ရပိုင်ခွင့်နဲ့သူတို့အတန်ကိုတင်ပြနိုင်ခွင့်ပေးဖို့လှုပ်ပေးဖို့ပါအခုရွေးကောက်ပွဲပြီးမှ NLD အနေနဲ့တိုင်းရင်းသားရေးကိစ္စနဲ့ပတ်သက်ပြီးအများကြီးပြန်လှုပ်ပေးဖို့လိုအပ်တယ်လို့ထင်ပါတယ်တိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးကိုပြန်လည်ထူထောင်တာဟာနိုင်ငံရေးရှိအကျိုးစီးပွားအတွက်ဖြစ်ပြီးတော့တိုင်းရင်းသားလူနည်းစုတွေကိုသူတို့ရဲ့ဆန္ဒတွေထုတ်ဖော်ခွင့်တွေပေးဖို့လိုပါတယ်ဒါဟာ NLD အစိုးရအသစ်ဖွဲ့ရင်လှုပ်ဆောင်တင်တဲ့အချက်ပါပဲ
NLD ဟာတိုင်းဒေသတွေမှာမဲဆွယ်မှုကနေတိုင်းဒေသတွေနဲ့မပြေလည်မှုတွေရှိခဲ့တယ်လို့အခုမဲထည့်ခဲ့ကြတဲ့တိုင်းဒေသတွေကလည်းလက်ရှိစစ်အစိုးရကိုလွှမ်းမိုးနိုင်မဲ့သူဟာ NLD ဆိုတာကိုသိနေကြတာမို့မဟာဗျူဟာအရမဲပေးခဲ့ကြတယ်ဆိုတာကိုနားလည်မှုပေးဖို့အရေးကြီးတယ်လို့လည်းသုံးသပ်ပါတယ်။အခုလက်ရှိအုပ်ချုပ်မှုရန်ရအောင်မှာရှိနေသူတွေအားလုံးလိုကိုစစ်တပ်ကနေခန့်ထားတာဖြစ်တဲ့အတွက်နောင်တက်လာမဲ့အစိုးရဟာဒါကိုဦးစားပေးပြီးပြောင်းလဲပစ်ဖို့လိုပင်မဲ့NLD ကကိုယ်စားလှယ်အများစုဟာဒီလိုအရေးချင်းတွေရှိနေတာတွေ့ရလို့စိတ်ပူစရာတော့တိတ်မရှိဘူးလို့ဆိုပါတယ်။လူမျိုးရေးဘာသာရေးဖိနှိပ်မှုတွေမရှိဖို့အတွက်လက်ရှိအစိုးရပြတ်ထန်းထားတဲ့မျိုးဆောင်ဥပဒေလိုဥပဒေမျိုးတွေကိုပြန်လည်ဆန်းစစ်ဖို့လိုအပ်တယ်လို့အစိုးရတဲ့အနေနဲ့လူခွင့်ရေးအတွက်အလေးထားဖို့လှုပ်လာမယ်လို့လည်းနိုင်ငံတကာကမျှော်လင့်နေကြောင်းပြောပါတယ်။အမေရိကန်အစိုးရဘက်ကတော့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အခုတည်းပိုပြီးတတိရှိရှိနဲ့ပံ့ပိုးဖို့လိုကြောင်းပြောပါတယ်။
I think the US can play a very important role in a few ways. First of course to be supportive.
အမေရိကန်အနေနဲ့နီးလန်းမျိုးစုံနဲ့အရေးပါတဲ့ပံ့ပိုးမှုတွေလှုပ်ပေးနိုင်မယ်လို့ကျွန်မကတော့ထင်ပါတယ်။ဥပမာပြုပြင်ပြောင်းလဲရေးတွေလှုပ်ဖို့အနိုင်ရ NLD နဲ့တိုင်းရင်းသားပါတီတွေဘက်ကလိုအပ်ချက်တွေတင်ပြလာရင်ဖြည့်ဆည်းပေးဖို့လိုဟာမျိုးပါ။ဒီထဲမှာအစိုးရပိုင်းပြုပြင်တာတွေ၊စစ်ပွားရေးပြုပြင်ပြောင်းလဲမှုလုပ်တာတွေအတွက်အမေရိကန်အစိုးရကအမြင်မဲစည်ရင်ထုတ်ပြန်ပြီးတော့ထိန်းညှိပေးတာမျိုး၊အမေရိကန်ဘက်ကကိုကြိုးစစ်ပွားအတွက်အလဲအလှယ်တွေမလုပ်တာမျိုးတွေနဲ့အများကြီးပံ့ပိုးပေးနိုင်ပါတယ်။ဒါ့အပြင်မြန်မာစစ်တပ်အနေနဲ့သူတို့ရဲ့နိုင်ငံရေးစစ်ရေးအရှိန်အဟောင်းကိုလွယ်လွယ်နဲ့လက်လွတ်မှာမဟုတ်ဘူးဆိုတာကိုသတိကြီးကြီးထားပြီးတော့စစ်ဘက်ဆက်ဆံရေးမှာမြန်မာအမေရိကန်အစ်စ်မြစ်စစ်ဘက်ဆက်ဆံရေးတွေအခုအချိန်မျိုးမှာမလုပ်ဖို့လည်းလိုအပ်ပါတယ်
။ Heritage Foundation ကဒါရိုက်တာ Walter Lohmann ရဲ့ဦးဆောင်မှုနဲ့ပြုလုပ်ခဲ့တဲ့ဒီဆွေးနွေးပွဲမှာအာရှဒေသဆိုင်ရာသုတေသနပညာရှင် Olivia Enos ကတော့အခုကျင်းပခဲ့တဲ့ရွေးကောက်ပွဲဟာပွင့်လင်းမြင်သာမှုရှိပေမဲ့ပြတ်ထန်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာကျင်းပတာကြောင့်တရားမျှတမှုကတော့တိတ်မရှိဘူးလို့ယုံကြည်ကြောင်းပြောကြခဲ့တာပ
ါဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါလေရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ Radio Season တွေအပါအဝင်ရုပ်မြင်သံကြား Season တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ကြပါလေရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ23ရက်တောက်ကြနေမနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ24လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ40ပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မနေ့ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုနားဆင်ရဖို့ရှိသလိုပိုလီယိုကာကွယ်ဆေးအကြောင်းကိုလည်းကျန်းမာရေးကဏ္ဍမှာအပြည့်အစုံနားဆင်ကြရမှာပါ။ဒါပြင်
ရလက်ကိုကြည်လိုက်လို့ရှိရင်အများကြီးပေါင်တို့ဒီပါတော်တော်များနေရာမှာမွန်နှစ်ပါတီကမဲမြပြီးတော့ရသွားတဲ့ခါကျတော့နောက်မှ200ဟိုဘက်ပါတီက
တိုင်းရင်းသားဒေသတွေကရွေးကောက်ပွဲအခြေအနေတွေအပါအဝင်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့နောက်ဆုံးအခြေအနေတွေကိုလည်းအခုမနက်မှပြောပြသွားဖို့ရှိပါတယ်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုလည်းထပ်မံကြေညာပေးဦးမှာပါအခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ဒီကိမ့်နေချင်ပြမင်း EDM အတုံးက
All over but the shouting
ဖြစ်ပါလေစာလုံးပေါင်းက ALL all ကအလုံး OVER over ကကုံလွန်သွားတာပြီးဆုံးသွားတာကြော်သွားတာBUT but ga dabi me THE the SHOUTING shouting or hita so ro sakwai thung ye dai yai thi be ga a lu no jaw lun twa bi or da be chan ni do de su da ba be di thung ga ro a ga sa bwe ga ni sin tit la da ba a ga sa pyan bwe ma bwe ga ma pi thi bi me lu le be tin ga nai me so da go a pyat ti ni bi bi ဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကျန်းနေသေးတယ်ဆိုတာကိုရည်ညွှန်းတာဖြစ်ပါတယ်။ EDM အဓိပ္ပာယ်ကတော့အဖြေဘယ်လိုထွက်မလဲဆိုတာကိုသိနှစ်ပြီးတဲ့သဘောကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ The home team is very strong and has good teamwork. So it's all over but the shouting.They will win this match.
Ingan thing a ti a kaung bi. Atin na dui a chin chin ja le a pye yu ga kaung ne li. Da chang di pwe ma thuro ga nai ma ti ja da chu pi lo a phi thwet ni ba bi bya lu di be ya ba de. U ma go naw ta khaw na sin chi ja ya aw.
The home team is very strong and has good teamwork. So it's all over but the shouting. They will win this match.
အဖြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် EDM အသုံးအရာဘယ်လိုပြောမလဲ
All over but the shouting
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးနားဆင်ကြမှာကျမကြီးကဏ္ဍပါရှင်မြန်မာနိုင်ငံမှာပိုလီယိုကာကွယ်ဆေးဆက်လက်တိုက်ကျွေးဖို့လိုအပ်တာနဲ့ပတ်သက်ပြီးတော့ဆေးတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပါမောက်ခဒေါက်တာစောဝင်းကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ဆက်ထားပါတယ်ရှင်
โอเคปามุขดรซอเวครับคุณรู้ดีမြန်မာနိုင်ငံပါဝင်ပေါ့เนาะအရှိတောင်အရှာမှာပိုလီယိုပပျောက်သွားပြီလို့ကြေညာခဲ့တာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာဒီကာကွယ်ဆေးထိုးဖို့လုပ်ငန်းတွေလည်းပြင်ဆင်နေလို့ကျွန်တော်ကြားတဲ့ခါကျတော့ဘာကြောင့်မလို့အခုလို့ဒီကာကွယ်ဆေးထိုးဖို့ကအရေးပါနေရတာလဲဆရာကြီ
းဒီဗမာပြည်ပါဝင်တဲ့ကမ္ဘာ့ကျန်းမာရေးဖွယ်အရှိတောင်အရှာဒေသကြီးတစ်ခုလုံးမှာပိုလီယိုလောကကျင်းဆင်းသွားပြီဆိုတော့2004ခုနှစ်မတ်လ29ရက်ပေါ့ကြေညာခဲ့ပါအဲ့လိုကျင်ညာတာပါလို့ဆိုလို့ရှိရင်ဒီ wild polio virus လို့ခေါ်တဲ့ဒီတဘာဝအပြင်ဖြစ်တဲ့ polio ပပျောက်သွားပြီလို့ဆိုလိုတာဖြစ်ပါတယ်။ဒါပေမဲ့ဒီနေရာမှာပပျောက်ပြီမဲ့ကမ္ဘာတစ်ခုလုံးတော့မပပျောက်သေးဘူး။ ကမ္ဘာမှာအခုဆိုရင်အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံမှာကကမ္ဘာဝကြောင့်ကူးဆက်တဲ့ပုံတွေကိုဆက်ရှိနေတော့ဖြစ်တယ်။အဲ့တော့ဒီနိုင်ငံတွေကနေတော့ဒီပြည်နိုင်ငံတွေကိုပြန်ပြီးပြန်ပွားနိုင်ကြတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီပိုလီယိုကာကွယ်ဆေးတွေကိုဆက်ပြီးတော့တိုက်ရမှာဖြစ်ပါတယ်။ဒီနေ့တဲ့ပါပြလဲဆိုပိုလီယိုမှာဒီတဘာဝကြောင့်ဖြစ်တဲ့ပိုလီယိုပိုးရှိတယ်လို့ဒီတိုက်ဆေးပိုလီယိုပေါ့နော်ပိုလီယိုကာကွယ်ဆေးတိုက်တာကြတယ်သူကယောဂပိုးကျောက်အောင်လုပ်ပြီးတော့တိုက်တာဖြစ်တယ်ယောဂပိုးကတ်ပြီးတော့ပေးတာကထိုးဆေးပေါ့အဲ့တော့ယောဂပိုးကျောက်အောင်လုပ်ပြီးတော့ပေးတဲ့အခါကျတော့လူတစ်သန်းမှတစ်ယောက်လောက်ကတော့ဒီတိုက်ဆေးတိုက်တာနဲ့လည်းပိုလီယိုဖြစ်သွားနိုင်တယ်အဲ့ဒါလည်းတော့ဆက်ဖြစ်နေတော့ပေါ့နော်အဲ့တော့ကျွန်တော်တို့ကပိုလီယိုကင်းစင်တယ်ဆိုတာကိုပြနိုင်မှုကနောက်ဆုံးတဘာဝအတိုင်းကူးဆက်တဲ့ပိုလီယိုနောက်ဆုံးလူနာပြီးရင်နောက်3နှစ်အထိပြီးကြတော့မှကျွန်တော်တို့ပြောလို့ရတယ်အဲ့တော့2019လောက်ထိကတော့ကျွန်တော်ထင်တယ်ဒီပိုလီယိုရောဂါတိုက်စီရတော့လောက်အောင်မှာတော့ဖြစ်တယ
်ဟုတ်ကဲ့ဆရာ
အဲ့တော့ဒီလာမယ့်2016ဧပြီမှာလည်းဒီကမ္ဘာလုံးမှာဒီပိုလီယို OPB ခေါ်တော့ဗနော်ပိုလီယိုတိုက်စီမှာအိုးသုံးမျိုးပါတဲ့အ ਨੇ က2မျိုးပဲကျောင်းတော့မယ်ဘာလို့ဆိုတော့ပိုလီယိုဗိုင်းရပ်စ် type 2ပေါ့နော်နံပါတ်1က1999မိလီလီတာမတွေ့တော့ဒါပေမဲ့သူကြောင့်ဒီကာကွယ်ဆေးထဲမှာပါတဲ့ပျော့နေတဲ့ပိုလီယိုဗိုင်းရပ်စ်နံပါတ်1ကြောင့်ဖြစ်တဲ့အကျိုးတွေရရှိတယ်
ဟုတ်ကဲ့ဆရာ
အဲ့တော့ဒီဧပြီလမတိုင်ခင်တည်းကတော့3မျိုးပါတဲ့ဆေးတွေတိုက်တယ်ရှာရှာပါပါပေါ့ဒီ3မျိုးပါတဲ့တောက်ဆေးတွေကနေတော့အားပျော့နေတဲ့ဒီဗိုင်းရပ်စ်ပိုးအများကာကွယ်ဆေးကြောင့်ဖြစ်တဲ့ပိုလီယိုဖြစ်မှာကိုကာကွယ်တဲ့အနေနဲ့ကျွန်တော်တို့ကထိုးဆေးကိုပြောင်းရမယ်တတ်ထားတဲ့ပိုးရှိတဲ့ထိုးဆေးကိုပြောင်းရမယ်အဲ့ဒါကြောင့်ကျွန်တော်တို့နိုင်ငံမှာလည်းလာမယ့်ဒီဇင်ဘာဆက်ပြီးတော့ကလေးတွေဒုတိယအကြိမ်ကာကွယ်ဆေးထိုးတဲ့အချိန်မှာပိုလီယိုထိုးဆေးကိုပါထည့်ထိုးမှာဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပိုလီယိုအမျိုးအစားမျိုးစုံရှိတဲ့အခါကျတော့ဒီအမျိုးစုံကိုထိရောက်နိုင်အောင်ပါဆရာနော်အခုလိုဒီထိုးဆေးတွေထိလွတ်လာတဲ့အခါမှာဒီပိုလီယိုရောဂါဆိုတာဆရာရင်ဟိုတော်တော်တော့ပြင်းထန်တဲ့ရောဂါလို့ကျွန်တော်တို့နားလည်ထားပါတယ်အဲ့တော့အဲ့ဒီရောဂါအကြောင်းလေးနည်းနည်းရှင်းပြပြီးတော့ဒီရောဂါလုံးဝဒီပျောက်သွားအောင်ပေါ့နော်ဆရာကလည်းပြောတော့အားလုံးကင်းစင်သွားတဲ့အနေထားကောဖြစ်လာနိုင်လားပေါ့ဆရာ
။ပိုလီယိုဆိုတာတော့တော်တော်များသိကြပါတယ်။အခုလဲပိုလီယိုနဲ့ရှင်ပြီးတော့လူမျိုးနဲ့ပဲမှာတွေ့နေတဲ့လူတွေလည်းအများကြီးရှိပေါ့နော်။သူဆရာဝန်ထဲမှာလည်းပိုလီယိုဖြစ်ခဲ့လို့ဒိုင်းတောင်းနဲ့ပဲသွားလာပြီးတော့ဆရာဝန်ဖြစ်ပြီးအလုပ်ကိုအောင်မြင်လုပ်နေတဲ့လူတွေလည်းအများကြီးရှိပါလား။အဲ့တော့သူကတော့ဗိုင်းရပ်စ်ပိုးကြောင့်ဖြစ်တယ်ဖြစ်ပြီးတော့ကိုယ်ဝင်ပြီးတဲ့နောက်မှာမကြခင်ကာလတည်းမှာသူကကိုယောဂပြင်းထန်သွားရင်ဒီကျော်သေးဖြစ်တယ်ပေါ့။ဆောင်းကူက15ခုနဲ့တော့အဲ့ဒါဆိုရင်ကမ္ဘာလုံးမှာပြန်လည်ဆက်ရနိုင်ရအောင်ပါဒီကျေဖြစ်ခုဆိုလို့ရှိရင်ဒီပိုလီယိုကာကွယ်ဆေးပေါ့နော်တောက်ဆေးရလဲသိထိရောက်ပါအဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီပိုလီယိုပါပြောက်ရီကိုတောက်16ခုလောက်ကတကဘာလုံးစတင်ပြီးလှုပ်လာတာအခု2015မှာဆိုတော့ဒီဖြစ်နေတဲ့နိုင်ငံမှာနော်ပါကစ္စတန်နဲ့အာဖဂန်နစ္စတန်မှာပဲပိုလီယိုရောဂါကူးစက်ဖြစ်ပွားမှုရှိတာတော့လေဒီပြီးခဲ့တဲ့6လအတွင်းဆိုလို့ရှိရင်ကလေးပေါင်း21ယောက်ပဲဖြစ်တော့အဲ့တော့ဒီဥစ္စာကိုကျွန်တော်တို့ကနိုင်နေအောင်လုပ်နိုင်ပြီဆိုရင်တော့ဒီတဘာဝအဖြစ်ဖြစ်တဲ့ပိုလီယိုကပျောက်ပြီလို့ပြောလို့ရတ
ယ်။ဟုတ်ကဲ့ဆရာ။အခုလိုဒီကင်းစင်အောင်ကြီးညာရလောက်နိုင်တဲ့ကာကွယ်ဆေးတွေကကောင်းနေတဲ့အနေအထားမှာကာကွယ်ဆေးထိုးဖို့ကတော်တော်အရေးပါလာတော့ပါဆရာနော်။ဒီယောဂပြင်းထန်တဲ့ခါကျတော့ကုသမှုလုပ်တာတည်းဆာလို့ရှိရင်အဲ့ဒီခါကျတော့ဆရာကြီးအခုဒီမကြခင်လုပ်မဲ့နော်ဒီကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့မိဘတွေအနေနဲ့ဘယ်လိုမျိုးပေါ့နော်ဒီကလင်းငယ်တွေထိုးပေးနေတယ်ဆိုတာ
ဟုတ်ကဲ့ဒီပိုလီယိုရောဂါကထိရောက်တာဘာလို့ဆိုတော့ကာဝယ်ဆေးရအလွယ်တကူတိုက်လို့ရဒီနောက်တစ်ခါဒီမဆွေးနွေးတကွေးဘာလို့ကြားကန်ပေါ့နော်ရှင်နေမရှိမခွေယူဆိုကြမှာခွေရပါရှိတယ်ပေါ့နော်အဲ့လိုမရှိတော့လူကနေလူပဲကူတယ်နောက်ထိရောက်တဲ့ကာဝယ်ဆေးလည်းရှိတယ်ပေါ့ဒီပိုလီယိုမတိုင်ခင်မှာကဘာအောင်မှာပပျောက်သွားတဲ့တကယ်ယောဂါကြီးတော့ကြောက်ကြီးယောဂါပါပဲဒါဆိုလည်းလုံးဝပပျောက်သွားပြီးတော့ကျွန်တော်တို့ပြန်ရလို့ရခဲ့တယ်1995လောက်တည်းကကုလေးတရားမှမရှိတော့ပါဘူးနော်အဲဒီပိုလီယိုကလည်းအဲ့လိုအခြေအနေမျိုးရောက်ခံနေနေပါတယ်အလိုနီးနဲ့ရောက်လာလဲဆိုကျွန်တော်ကဒီကာကွယ်ဆေးတိုက်ဆေးကိုတကဘာလုံးမှတိုက်တယ်ကျွန်တော်နိုင်ငံမှာဆိုလည်းအချိန်မောင်းများစွာပါရင်းတော့ဆိုလို့ချင်းမြို့သားကာကွယ်ဆေးတိုက်နေဆိုပြီးတော့နှစ်ပတ်ကြာပြီးတော့တခါနိုင်ငံလုံးကနေအောင်ကလေးတွေလှုပ်ပါအဲ့လိုပြည်ရောလှုပ်လာတဲ့အခါကျတော့ကျွန်တော်နိုင်ငံမှာလည်းဒီတဘာဝအဖြစ်ကူးဆက်တဲ့ပိုလီယိုပေါ့အဲ့ဒါက2009တည်းကပါရောက်မတွေ့တော့ဘူးနော်နောက်ပိုင်းမှာတော့ကျွန်တော်ကတိပြည်နိုင်ငံနေဝင်လာတဲ့ case တွေတွေ့တယ်နောက်ခုနပြောသလိုဒီကာကွယ်ဆေးကတိုက်ဆေးရအပြော့ယောဂပိုးပြောင်းအောင်လုပ်ပြီးတော့ဖြစ်တော့တတန်းမှတယောက်လောက်ကဒီအရိယာမှတစ်ဆင့်ယောဂဖြစ်တာတွေ့တယ်အဲ့ဒီလိုမျိုးပဲတွေ့ပါတော့တယ်ဒါပေမဲ့နောက်ပိုင်းကျရင်ဘာလုပ်လာလို့ဆိုဒီပြောင်းလာပြီဆိုတာနဲ့မြန်ကာကွယ်ဆေးတိုက်ဆေးအဆောက်ထိုးသေးကျွန်တော်တို့စပြီးတော့ထည့်နော်အ ကျွန်တော်တို့နိုင်ငံမှာဒီထိုးစေးဟိုလာမဲ့ဒီဇင်ဘာလောက်ကနေစပြီးထဲမှာပါကျွန်တော်တည်သလောက်ကတော့ဒီဒုတိယချိန်နှစ်လေးချက်ပေါ့နော်လလေးလ6လမှာ4လဒီ9မျိုးသက်ကာဝယ်စီထိုးတဲ့အချိန်မှာတစ်ခါကအဒီပိုလီယိုကာဝယ်စီထိုးမှာဖြစ်ပါတယ်ဒီလိုထိုးတာလည်းအများကြီးရေးကြည့်ပါတယ်ဒါမှလည်းကျွန်တော်ကဒီပိုလီယိုနဲ့ပတ်သက်တဲ့ခန္ဓာရည်ဆွာသူတွေမှာအကုန်လုံးမြင့်နေမှာပေါ့နော်ဘာကြောင့်လဲဆိုကျွန်တော်ကဒီကာထိုးသေးမှာ1နှစ်3ပေါ့ပို3မျိုးလုံးပါတယ်ပို3မျိုးလာတယ်တေအောင်တတ်ထားပြီးသားပို့ဆိုတော့ကာကွယ်မှုသာပြီးတယ်ယောဂမပြီးပေါ့တိုက်စီရ3ချိန်ရခင်တိုင်းပဲတိုက်အောင်ပါ3လ4လ6လပါနော
်
ဒါပေမဲ့ကျွန်တော်တို့အတက်ဆရာကောင်းတာတစ်ချိန်ကကဘာလူကြီးပေါ့နော်ဒီလိုဆိုလို့ရှိရင်အမေကို4သိန်းလောက်ဖြစ်တဲ့ပိုလီယိုယောဂကအခုချိန်မှာတကယ်နာမည်ဖြစ်တော်တယ်မကြခင်မှာကဘာမြေပြင်ကနေပျောက်ွယ်တော့မှာဆိုတော့ပြီးရတဲ့ဒါကတော့ဝမ်းသာစရာကောင်းပါလေ
ဟုတ်ကဲ့ဆရာကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုတိုင်းရင်းသားဒေသတွေကနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေကိုဆက်လက်ထုတ်လွှင့်ပေးသွားပါမယ်နေဆက်ဒေသကတိုင်းရင်းသတင်းတောက်တွေကနေစီစဉ်တင်ဆက်ထားတာဖြစ်ပါလေရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့NCA ပြစ်ခတ်လက်မှတ်ရေးထိုးထားကြတဲ့တိုင်းသာလက်နက်ကန်အဖွဲ့ရှိဖွဲ့ကထိတ်တီးခေါင်းဆောင်တွေကနေပထမဆုံးတိတ်စီဝေးကျင်းပခဲ့ကြပါတယ်။ပါတီစုံရွေးကောက်ပွဲမှာရခိုင်ပြည်နယ်မဲဆန္ဒနယ်အများပြားမှာတော့ရခိုင်အမျိုးသားပါတီ ANP ကအနိုင်ရခဲ့တဲ့ဆိုတာတွေနဲ့ကချင်ပြည်နယ်ကရွေးကောက်ပွဲအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ် NCA ကိုသဘောတူလက်မှတ်ရေးထိုးထားကြတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့ရှိဖွဲ့ကထိတ်တီးခေါင်းဆောင်တွေရဲ့ပထမဆုံးအကြိမ်အစည်းအဝေးကိုနိုဝင်ဘာလ10ရက်နေ့ကနေ10ရက်နေ့အထိထိုင်းနိုင်ငံအချင်းမိုင်မြို့မှာကျင်းပခဲ့ပါတယ်ထိတ်တီးခေါင်းဆောင်များရဲ့အစည်းအဝေးမှာအဓိကအားဖြင့် NCA ကိုဖော်ဆောင်ဖို့ဆွေးနွေးခဲ့ကြပြီးလက်မှတ်ရေးထိုးထားတဲ့အဖွဲ့ရှိဖွဲ့တွင်ခိုင်မာတဲ့ညီညွတ်မှုကိုတည်ဆောက်နိုင်ဖို့ NCA လက်မှတ်မရေးထိုးထားတဲ့ကြံတဲ့လက်နက်ကန်အဖွဲ့တွေနဲ့ရရှိပြီးသားဖြစ်တဲ့ညီညွတ်မှုကိုဆက်လက်ထိန်းသိမ်းကြဖို့ NCA နဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ကြဖို့နဲ့ EAO အဖွဲ့အစည်းအားလုံးပါဝင်တဲ့ထိပ်သီးအစည်းအဝေးတစ်ရပ်ကိုလည်း UNFC နဲ့အမြန်ဆုံးပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့ကြတယ်လို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ကဒုဗိုလ်မှူးကြီးဆိုင်းဟန်ကပြောပါတယ်မကြာမီတက်လာမဲ့အစိုးရအသစ်နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လက်ရှိရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေထိုးစစ်ဆင်တိုက်ခိုက်မှုတွေကိုရပ်တန့်ဖို့ကိုလည်း EAO အဖွဲ့ကနေတောင်းဆိုထားပါတယ်
။နိုဝင်ဘာလ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာရခိုင်ပြည်နယ်ကမြဲဆန္ဒနဲ့အများပြားမှာရခိုင်မျိုးသားပါတီ ANP ကအနိုင်ရရှိခဲ့တယ်လို့ပါတီထုတ်ပြန်ချက်အရသိရပါတယ်။အခုလိုနေရာအများပြားမှာအနိုင်ရခဲ့တဲ့အတွက်ပြည်နယ်အစိုးရဖွဲ့နိုင်ဖို့မျှော်လင့်ထားတယ်လို့ရခိုင်မျိုးသားပါတီကောင်ဆောင်ဦးအေးတာအောင်ကပြောပါတယ်။ဒါပေမဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ဝင်ရောက်ရှင်ပြိုင်အရွေးခံတဲ့မအောင်မြို့နယ်ကနေရာတွေမှာတော့ရှုံးနေခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိခဲ့ပါတယ်။ရခိုင်မျိုးသားပါတီကရခိုင်ပြည်နယ်ဧရာဝတီတိုင်းချင်းပြည်နယ်ပရဝနဲ့ရန်ကုန်တိုင်းဒေသမြဲဆန္ဒနယ်တွေမှာစုစုပေါင်း98ဦးဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီး55ဦးအနိုင်ရရှိခဲ့တယ်လို့ပါတီထုတ်ပြန်ချက်မှာဖော်ပြထားပါတယ်
2015ပြည်ထောင်စုတဝန်းလုံးကျင်းပတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းလွတ်တော်နေရ160ကျော်မှာကြားကောင်းပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကနေရ40အနိုင်ရခဲ့ပါတယ်အပြတ်အသတ်အနိုင်ရခဲ့တဲ့မြို့တွေကတော့တိမ်မီမြို့တီဘောကြောက်မဲမိုင်းကိုင်လဲချာကွန်ဟိန် မုံနယ်လင်းခေတို့အပြင်ပြည်သူလွတ်တော်12နေရာပြည်နယ်လွတ်တော်25နေရာအမျိုးသားလွတ်တော်3နေရာအနိုင်ရခဲ့ပါတယ်ရှမ်းပြည်မှာအများဆုံးအနိုင်ရတာကတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD က60ရာခိုင်နှုန်းထက်မနည်းအနိုင်ရပါတယ်တပြည်နယ်လုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်တဲ့ကြားဖြူပါတီကတော့ရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်မဲဆန္ဒနဲ့အမှတ်1တနေရာသာအနိုင်ရရှိခဲ့ပါတယ်
2015ရွေးကောက်ပွဲရလရကရင်ပြည်နယ်မှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကရင်ပါတီ၅ပါတီဟာအောင်မြင်မှုမရရှိဘဲပါတီကြီးတွေဖြစ်တဲ့ NLD ပါတီကတည်းကအများစုနိုင်ရခဲ့ပါတယ်။ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်မှာရှင်ပြိုင်တဲ့ကရင်ပြည်သူ့ပါတီ KPP ကပြည်နယ်လွတ်တော်တနေရတာအနိုင်ရရှိခဲ့ပြီးကြံတဲ့မြို့တွေမှာကရင်ပါတီတွေကအနိုင်မရခဲ့ပါဘူး။ကရင်ပါတီတွေများပြီးကွဲပြားစွာထွက်ပေါ်လာတဲ့အတွက်ရှုံးရတာလည်းပါတယ်လို့ပြီးခဲ့တဲ့2010ရွေးကောက်ပွဲအတွင်းကကရင်ပြည်နယ်မှာအနိုင်ရရှိထားတဲ့ဖလုံစဝေါ်ပါတီကောင်းဆောင်စောခင်မောင်မြင့်ကပြောပါတယ
်။ချင်းပြည်နယ်အတွင်းပြီးခဲ့တဲ့တနင်္ဂနွေနေ့အထွေထွေရွေးကောက်ပွဲမှာအတက်အခံပါတီ NLD ခေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုယ်စားလှယ်80ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့တယ်လို့ပြည်နယ်ပါတီဥက္ကဋ္ဌဦးစိုးဘွဲကပြောပါတယ်။ရခိုင်အာဏာရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ဆိုမီဒီမိုကရေစီအဖွဲ့ချုပ်ကနေကိုယ်စားလှယ်နေရာ6နေရာမှာအနိုင်ရရှိခဲ့ကြပြီးပလက်ဝမြို့နယ်မှာရခိုင်အမျိုးသားပါတီကနေအမျိုးသားလွတ်တော်ကိုယ်စားလှယ်2နေရာအနိုင်ရခဲ့ပါတယ်။အလားတူကချင်ပြည်နယ်ဘက်မှာလည်း NLD ပါတီကမြို့နယ်30ကျော်နဲ့အမှတ်နေရာအများစုအပြတ်သတ်အနိုင်ရရှိခဲ့ပြီးကချင်ပါတီတွေကတော့အနည်းအကျဉ်းသာအနိုင်ရရှိခဲ့ပါတယ်။ဒေါက်တာတူးကြာဦးဆောင်နဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ကတော့အင်ဂျန်ယန်မြို့နယ်မှာအနိုင်ရရှိခဲ့တာကလွဲလို့ကျန်တဲ့ပါတီတွေအနိုင်ရရှိမှုအားနည်းနေပါတယ်ပြည်ခိုင်ပြိုးပါတီဘက်ကတနိုင်းနဲ့ပူတောင်အိုရှမ်းပြည်မြောက်ပိုင်းတွေမှာအနိုင်ရရှိခဲ့တာတွေရှိနေပေမဲ့တန်တရာဖြစ်ဖွယ်မဲမတမာမှုတွေလည်းဖြစ်ပွားခဲ့တယ်လို့ရွေးကောက်ပွဲစောင့်ကြည့်သူတွေကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်း2015ခုနှစ်ရွေးကောက်ပွဲမှာပါတီပေါင်း16ပါတီကနေဝင်ရောက်ရှင်ပြိုင်ခဲ့ရမှာတော့တပြည်နယ်လုံးအတိုင်းအတာအနေနဲ့နေရာအများစုမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအနိုင်ရရှိခဲ့ပါတယ်။အနိုင်ရ NLD အဖွဲ့ချုပ်အနေနဲ့ကချင်ပြည်နယ်ငြိမ်းချမ်းရေးနဲ့တရားစတာအသုံးချရေးမှာပြန်လည်လှုပ်ဆောင်သွားမယ်လို့ဒေသခံပါတီခေါင်းဆောင်တွေကပြောဆိုနေကြပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးချပြီးနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါရရှင်
။ကချင်ပြည်နယ်အတွင်းမှာမဲကိစ္စနဲ့ပတ်သက်ပြီးစစ်တပ်တွေရဲ့ကြိုတင်မဲကိစ္စမှာအခက်အခဲတချို့ရှိနေပေမဲ့အများစုမှာတော့ NLD ကအနိုင်ရရှိခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကချင်ပြည်နယ်ဥက္ကဋ္ဌဦးမြသိန်းကခုလိုပြောပါတယ
်။ကျွန်တော်ရှိရလဲဟိုအပြတ်နဲ့နိုင်နေပြကျွန်တော်တို့အခက်အခဲကတော့ဒီပြည်သူလူထုကတော့ထောက်ခံပြီးသားပဲဗျ။ဒါပေမဲ့အဲ့ဒီတပ်များများရှိတဲ့နေရာတွေကျတော့တပ်မဲတွေကကြိုတင်မဲသူကြီးထဲလာတဲ့အခါခြေကူမှာဆိုလို့ရှိရင်တပ်မတပ်ရှိတဲ့နေနေဆိုတော့ကျတော့တပ်မဲတွေက300ကျော်လောက်ကိုခြောက်ပေးထားတယ်လို့အဓိပ္ပာယ်ထွက်တယ်ဗျ။
2010ရွေးကောက်ပွဲနဲ့2012ကြားဖြတ်ရွေးကောက်ပွဲတုန်းကနေမည်မတည်ငြိမ်မှုကြောင့်ရွေးကောက်ပွဲမလုပ်နိုင်ခဲ့တဲ့ဖန်ကမိုးကောင်းနဲ့ပမော်မြို့တွေမှာလည်း NLD ပါတီကမဲပြတ်တဲ့အနိုင်ရရှိခဲ့တယ်လို့ဖန်ကမြို့နယ် NLD ဥက္ကဋ္ဌဦးတင့်စိုးကပြောပါတယ်။ပမော်မြို့နယ်မှာတော့ရွေးကောက်ပွဲဝင်16ပါတီထဲက10ပါတီသာအဓိကပြိုင်ခဲ့တာဖြစ်ပြီးပြည်နယ်လှုပ်တော်အတွက်ပြိုင်ရမှာလီစုပါတီဖြစ်တဲ့ဒူးလေးပါတီကအနိုင်ရရှိခဲ့ပြီးကြံတာအလုံးကတော့ NLD ကအနိုင်ရရှိခဲ့ပါတယ်။အနိုင်ရ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့စစ်ပြေဒုက္ခတဲ့ရေးထိုးစစ်တွေရပ်တန့်ရေးပြည်တွင်းငြိမ်းချမ်းရေးကိုတိကထားလှုပ်ဆောင်သွားမှာဖြစ်ပြီးဒေသတွင်းထွက်ရှိတဲ့သယံဇာတအကျိုးခံစားခွင့်တွေကိုဒေသခံတိုင်းရင်းသားပြည်သူတွေပြန်လည်ရရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဖန်ကားမြို့နယ် NLD ဥက္ကဋ္ဌဦးတင့်စိုးကခုလိုပြောပါတယ်
ကျွန်တော်ပါတီရဲ့နံပါတ်1ဆက်ကနေငိမ့်ချမ်းယူရပ်တော့တာကျွန်တော်ဆက်ကြံဒီဟာမှာကျွန်တော်ကြောက်ခင်းလေးမှာဆိုရအင်တာမပြည့်စည်နေပါဘူးကျွန်တော်ဘာကြည့်တဲ့ကြံလေတော့ဆုံးချနိုင်အောင်ပါရော
ကချင်ပြည်နယ်လူနေမြေမတည်ငြိမ်သေးတဲ့ဒေသအတွက် NLD အနေနဲ့ပါတီမဲဆွယ်စည်းရုံးရေးကတိအတိုင်းဒေသတွင်းငြိမ်းချမ်းရေးကိုဦးစားပေးလှုပ်ဆောင်သွားမယ်လို့NLD ကချင်ပြည်နယ်ဥက္ကဋ္ဌဦးမြသိန်းကပြောပါတယ
်ကျွန်တော်တို့ဒီဥက္ကဋ္ဌလည်းပဲကြည်ရင်းညံ့ရေးဆိုတဲ့ဟာ2012ရပ်ရယူကပွဲဝင်ခဲ့တဲ့အခါမှာ policy မူဝါဒတရားအနေနဲ့ရှိနေတာဆိုတော့ NLD ကအစိုးရဖွဲ့ခဲ့မှဆိုတော့ဒါကိုကျွန်တော်တို့ဆက်လက်အကောင့်တွေပေါ်သွားဖို့ရှိပါတယ
် NLD အနေနဲ့တိုင်းနယ်ပြည်နယ်တိတိကလွှတ်တော်နေရာများပြားမှာအနိုင်ရရှိထားတဲ့အတွက်ရွေးကောက်ပွဲလုံးမှာအစိုးရဖွဲ့ဖွဲ့စည်းနိုင်မှာဖြစ်ပါတယ်
ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်ရမွန်ပြည်နယ်မှာမွန်နိုင်ငံရေးပါတီတွေအောင်မြင်မှုအားနည်းခဲ့ပါတယ်။မွန်လူမျိုးတွေအများစုရှိတဲ့မွန်ပြည်နယ်မှာမွန်နိုင်ငံရေးပါတီကွဲပြားနေတာကြောင့်မွန်ပြည်သူတွေမဲထက်ရေးမှလည်းကွဲပြားသွားလို့မျှော်မှန်းထားသလောက်အောင်မြင်မှုမရရှိခဲ့ဘူးလို့မွန်ပြည်နယ်ကမဲဆန္ဒရှင်တွေကဆိုပါတယ်။ဒီအချိန်လေးကိုတော့မင်းစနိုင်းကနေအခုလိုတင်ဆက်ထားပါတယ်ရှင်။
မွန်ပြည်နယ်အတွင်းရွေးကောက်ပွဲမှာကွဲပြားနေတဲ့မွန်နိုင်ငံရေးပါတီတွေရဲ့အနေအထားကြောင့်မွန်မဲဆန္ဒရှင်တွေရဲ့မဲတွေကွဲဝါလို့မွန်ပါတီတွေရှောင်နေရတယ်လို့တံပြူစရကမွန်မဲဆန္ဒရှင်ကိုရာစာကအခုလိုပြောပါတယ်
။ရလက်ကိုကြည့်လိုက်လို့ရှိရင်အများကြီးပေါင်လို့ဒီပါတော်များနေရာမှာမွန်နှစ်ပါတီကမဲမျှပြီးတော့ရသွားတဲ့ခါကျတော့နောက်မှ200ဟိုဘက်ပါတီက300ပဲရတဲ့ချိန်ဆိုတော့အမှန်တော့မဲကွဲပြီးတော့ရှောင်းလာပုံများ
သာအပြေမွန်ပြည်နယ်ရွေးကောက်ပွဲအတွင်းမွန်နိုင်ငံရေးပါတီတွေရဲ့ရှင်ပြိုင်မှုအနေအထားကိုတော့မွန်မဲဆန္ဒရှင်မင်းသေးအောင်ကအခုလိုပြောပါဗျ
။မွန်ပါတီမညီညွတ်တာလည်းပါတယ်။နောက်ပြီးတော့ဟောင်ဆောင်စုကြီးရဲ့လှိုင်းကတိုက်ကြီးလွန်းလို့အဲ့ဒီတခုလည်းပါတယ်။မွန်နေညီညွတ်မယ်ဆိုရင်မဲမကွဲဘူးဆိုရင်အခုလက်ရှိကြက်လက်ထက်နှစ်ဆလောက်မွန်အမှတ်တွေရနိုင်
ပြည်내ကော်မရှင်ရဲ့ထောက်ပြန်ချက်ရလတ်တွေအရမဲဆန္ဒနဲ့34နေရာဝင်ပြိုင်ထားတဲ့မွန်မျိုးသားပါတီကတော့ပြည်내လွှတ်တော်မှာ2နေရာနဲ့အမျိုးသားလွှတ်တော်မှာ2နေရာစုစုပေါင်း3နေရာနိုင်ရရှိခဲ့တယ်လို့25နေရာဝင်ပြိုင်ထားတဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပြည်내လွှတ်တော်2နေရာပဲအနိုင်ရရှိခဲ့ပါတယ်။လက်ရှိရွေးကောက်ပွဲရလတ်ရမွန်ပါတီတွေရှောင်းလိုက်သွားတဲ့နေသားနဲ့ပတ်သက်ပြီးရှေ့ဆက်မွန်ပါတီတွေညီညွတ်ဖို့ရေးကိုစ조사ဆောင်ရွက်သွားမယ်လို့မွန်မျိုးသားပါတီပြည်내လွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါတယ
်ကျွန်တော်အမြင်ကတော့ဘယ်လိုလဲနိုင်ပါမလဲဆိုတော့ကျွန်တော်တို့ကဒီနိုင်ဆောင်ရွက်သွားတော့ညူကြီးတစ်ခုပေါ့ဗျာနော်ညူကြီးဆိုတာလည်းပါပေါင်းတဲ့အစီအမြောက်တဲ့ဆိုင်အောင်တော့လက်တွဲဆောင်ရွက်ရမယ်ခိစ္စအဲ့ဒါကိုသိအောင်တော့ကျွန်တော်အနေနဲ့တော့လား
မွန်ပြည်နယ်မှာလွှတ်တော်3ရက်အတွက်မဲဆန္ဒနယ်42နေရာရှိပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က39နေရာမွန်မျိုးသားပါတီက3နေရာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီက2နေရာနဲ့ကြက်ခန့်ရေးပါတီက2နေရာအနိုင်ရရှိခဲ့ပါတယ်
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မြန်မာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရက်စည်းစာချုပ် NCA သဘောတူလက်မှတ်ရေးထိုးထားကြတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့၈ဖွဲ့ကထိပ်သီးခေါင်းဆောင်တွေကနေပထမဆုံးအကြိမ်အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့ပါတယ်။နိုဝင်ဘာလ၈ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံရွေးကောက်ပွဲမှာရခိုင်ပြည်နယ်ကရခိုင်အမျိုးသားပါတီ ANP ကအနိုင်ရရှိခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။နေဆက်ဒေတာကတိုင်းရင်းသတင်းတော့တွေစီစဉ်တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ barmis.voanews.com မှာပြန်လည်နားဆင်နိုင်ပါတယ်ရှင်။
ရပါပြီခင်ဗျာရွေးကောက်ပွဲမဲရလက်တွေအရအစိုးရတက်ကိုဦးဆောင်နိုင်မဲ့အလားအလာတွေတွေ့မြင်နေရတဲ့ NLD ပါတီရဲ့ခေါင်းဆောင်အဖြစ်နဲ့ဒေါက်ဆန်းစုကြည်ဟာတမရဦးသိန်းစိန်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့ရှိနေပါတယ်ထိတ်တန်းခေါင်းဆောင်တွေကြားတွေ့ဆုံမှုတွေကနေမြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်တွန်းအားတွေဘလောက်ထိဖြစ်လာနိုင်မယ်လို့တော်ရရှင်တို့ယူဆကြပါသလဲစစ်မှန်တဲ့အပြောင်းအလဲတွေအတွက်ခြေလှမ်းတလှမ်းဖြစ်လာနိုင်ပါသလားဆိုတော့ကိုစနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1239-38-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOE ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ခင်ဗျာ။တိုက်ရိုက်လေးလိုက်အစီအစဉ်ကကျူးစွာပါတယ်ခင်ဗျာ
။သောတာရှင်တွေနေနဲ့မနေ့ဖြန်စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ထပ်မံတိုက်တွန်းပါရစေရှင
်။American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
သရီးလင်္ကာနိုင်ငံကရေအောက်မှာရှိတဲ့မိုင်းတွေကိုဖျက်သိမ်းဖို့ကြိုးပမ်းနေတာကိုပစ္စည်းကရိယာတွေထောက်ပံ့ပြီးကူညီပေးနိုင်ဖို့ထရမ်ကော်မလီမြို့မှာအမေရိကန်ရေတပ်ကမကြာသေးခင်ကပဲနှစ်ပတ်ကြာတင်နန်းပေးခဲ့ပါတယ်။အမေရိကန်ရေတပ်ကလူဒန်းနဲ့အတန်းလိုင်းနဲ့ရှာဖွေတဲ့စစ်တီနဲ့စစ်ရုပ်တွေနဲ့လုက္ကန်ရတဲ့အတွက်သရီးလင်္ကာစစ်တပ်အနေနဲ့လည်းထရမ်ကော်မလီစိတ်ကမ်းမှာဖြစ်ခဲ့တဲ့ပဋိပက္ခအတွင်းရေအောက်မှာမပေါက်ကွဲသေးပဲကျန်နေတာတွေအပါအဝင်ရေအောက်ကအမျိုးမီမသိနိုင်တဲ့အရာတွေကိုရှာဖွေဖော်ထုတ်တဲ့နေရာမှာစွမ်းရည်တွေမြင့်တက်လာခဲ့ပါတယ်။သရီးလင်္ကာနိုင်ငံတဝန်းဂုံးပေါ်မှာရောရေထဲမှာပါမိုင်းရှင်းလင်းရေးလုပ်ငန်းတွေကိုအထောက်အကူတွေပေးနိုင်ဖို့အမေရိကန်ကလှုံ့ဆော်သွားမှာဖြစ်ပါတယ်။စစ်ပွဲကကျန်ခဲ့တဲ့မိုင်းကြွေမိုင်းကြံတွေကိုဖယ်ရှားလိုက်ခြင်းအပြင်ကျွန်တော်တို့ဟာသရီးလင်္ကာပြည်သူတွေဘေးရန်တွေကင်းငယ်နေထိုင်အလုပ်လုပ်ကိုင်နိုင်စေဖို့အကူအညီပေးနေတာဖြစ်ပါတယ်။ဒီလိုလှုံ့ဆော်လိုက်ခြင်းအပြင်ထရမ်ကော်မလီစိတ်ကမ်းကိုစီဝါရေးစီမံကိန်းတွေချက်ထွန်လာနိုင်အောင်လုပ်နိုင်မဲ့စွမ်းရည်တွေကိုတိုးမြှင့်ပေးနိုင်မှာဖြစ်တယ်လို့လည်းအမေရိကန်တန်မတ်အတူကီရှက်ကပြောပါတယ်။အခုမကြာသေးခင်ကလှုပ်ဆောင်ခဲ့တဲ့လေ့ကျင့်သဏ္ဍာန်ပေးမှုတွေဟာသရီးလင်္ကာနိုင်ငံတော်မန်ရှင်လေးကျိုးပန်းဆောင်ရွက်မှုအတွက်အမေရိကန်ကဆက်လက်အကူအညီပေးနေတာရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။1995ကနေ2014ခုနှစ်အထိမန်ရှင်လေးရဲ့လုပ်ငန်းတွေစတန်းကောက်ယူမှုတွေမိုင်းအန္တရာယ်ပညာပေးအစီအစဉ်တွေနဲ့နိုင်ငံလုံးဆိုင်ရာစွမ်းရည်တည်ဆောက်ရေးတွေအတွက်အမေရိကန်နိုင်ငံကဒေါ်လာ46တန်းကျော်ယင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ခဲ့ပါတယ်။သရီးလင်္ကာနိုင်ငံရဲ့မိုင်းရှင်းလင်းရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဒေါ်လာ 1.8 တန်းကျော်ထပ်ပြီးကူညီထောက်ပံ့ပေးသွားမှာဖြစ်တယ်ဆိုတာကိုလည်းသရီးလင်္ကာနိုင်ငံပြည်နယ်ထူထောင်ရေးနဲ့နေရာချထားရေးဝန်ကြီးလည်းဖြစ်ဟိန္ဒူဘာသာရေးဆိုင်ရာဝန်ကြီးဖြစ်တဲ့ DM ဆော်မီနာတန်နဲ့အောက်တိုဘာ10ရက်နေ့ကတွေ့ဆုံခဲ့စဉ်အတွင်းတမ်ဘတ်ကြီးကီရှက်ကခြေညာခဲ့ပါတယ်။သရီးလင်္ကာနိုင်ငံရဲ့မိုင်းရှင်းလင်းရေးကြိုးပမ်းဆောင်ရွက်မှုတွေကိုအမေရိကန်ပြည်ထောင်စုကအကူအညီပေးနေတာမှာမိုင်းရှင်းလင်းတဲ့နေရာမှာအသုံးပြုတဲ့အကာအကွယ်ပစ္စည်းတွေလွှဲပြောင်းပေးတာနဲ့မိုင်းရှင်းလင်းရေးလုပ်ငန်းစဉ်တွေပါဝင်ပါတယ်။ဒါပြင်သရီးလင်္ကာရဲ့သူတို့ဘာသာသူတို့မိုင်းရှင်းလင်းရေးစွမ်းရည်မြင့်တက်လာစေဖို့အတွက်အမေရိကန်ပြည်ထောင်စုကသရီးလင်္ကာစစ်တပ်ကမိုင်းရှင်းလင်းရေးတပ်တွေကိုတင်နန်းပေးတာတွေလည်းဦးဆောင်လုပ်ကိုင်နေပါတယ်။ဒီထဲမှာမိုင်းရှာခွေးတွေကိုတင်နန်းပေးတာနဲ့ရေအောက်မိုင်းရှင်းလင်းရေးအစီအစဉ်တွေလည်းပါဝင်ပါတယ်။သရီးလင်္ကာနိုင်ငံရဲ့ဆယ်စုနှစ်တည်းနဲ့ချီပြီးကြာခဲ့တဲ့ပြည်တွင်းစစ်အတွင်းမိုင်းတံအစိုးဆုံးခံရတာကတော့နိုင်ငံမြောက်ပိုင်းကပူတူကူဒစ်ရာပူခိုင်ဖြစ်ပါတယ်။အစိုးရမဟုတ်တဲ့မိုင်းရှင်းလေးကူညီထောက်ပံ့အဖွဲ့အစည်းဖြစ်တဲ့ MAG အဖွဲ့ဟာအဲ့ဒီဒေသမှာမိုင်းရှင်းလေးအတွက်ပထမဆုံးလူသားချင်းစာနာမှုအကူအညီပေးအဖွဲ့လည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီအဖွဲ့ကိုအကူအညီပေးတဲ့အခါမှာ MAG အဖွဲ့ဟာပျက်စီးနေတဲ့အဆောက်အုံတွေမိုင်းကွင်းတွေနဲ့အတူပြန့်ကျဲနေတဲ့စစ်စခန်းဟောင်းတွေမပေါက်ကွဲသေးပဲကျန်နေတဲ့မိုင်းမုံတွေအတော်များများနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။မိုင်းရှင်းလင်းရေးလုပ်ငန်းတွေလေးနှစ်ကြာလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာတော့မိသားစု9000ကျော်ဟာသူတို့ရဲ့နေအိမ်တွေကိုပြန်နိုင်ကြပြီဖြစ်ပါတယ်။သရီးလင်္ကာပြည်သူတွေမြေမြုံမိုင်းချိမ်းချောက်မှုအန္တရာယ်ကနေလွတ်ခဲ့အောင်သရီးလင်္ကာနိုင်ငံရဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့အတူလက်တွဲလှုပ်ဆောင်ရတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့လည်းခုံယူမိကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။သတင်းရှင်တွေခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပါတယ်။ VOA ရဲ့အားပေါ်မှောက်ကြောင်းသိစေအပ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်။
ကျန်သပရင်းနေ့ည9နာရီအချိန်ထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်ထားတဲ့ရွေးကောက်ပွဲရလဒ်တွေအရမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအဓိကလွှတ်တော်နှစ်ရက်စလုံးမှာရှင်းရှင်းလင်းလင်းအနိုင်ရသွားပါပြီ။မနေ့ကည9နာရီထိပြည်သူ့လွှတ်တော်အတွက်စုစုပေါင်းအမှတ်နေရာ294နေရာအမျိုးသားလွှတ်တော်အတွက်133နေရာကျင်းညာထားပြီဖြစ်ပြီး NLD ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်အတွက်စုစုပေါင်းလွှတ်တော်အမှတ်နေရာ329နေရာရနိုင်ပြီဖြစ်ပါတယ်။ဒါကြောင့်လွှတ်တော်နှစ်ရက်ကဒုတိယသမ္မတတဦးစီစုပေါင်းနှုတ်ရွေးချယ်ဖို့အတွက်စစ်တပ်ကိုယ်စားလှယ်ဘက်ကတင်သွင်းတဲ့ဒုတိယသမ္မတတဦးပေါ်ဝင်စုစုပေါင်းဒုသမ္မတ3ဦးထဲကမှသမ္မတကိုရွေးချယ်ဖို့အစိုးရတက်ကိုဥဆောင်ဖွဲ့စည်းဖို့အတော်လေးအလားလာကောင်းနေပြီလို့ဆိုရမှာပါ။မြန်မာနိုင်ငံရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပြတ်တက်နိုင်ရတဲ့လက္ခဏာပေါ်ထွက်လာတဲ့ချိန်မှာပဲ American Outdoor နိုင်ငံခြားရေးကော်မတီဥက္ကဋ္ဌကဒီကနေ့မနေ့ကပဲကြီးညာချက်ထောင်ထုတ်ပြန်လိုက်ပါတယ်။နောက်တက်လာမယ့် NLD အစိုးရပြည်သူ့ရေးတာဝန်ကြီးများရေးကိုအခိုင်အမာလှုပ်ဆောင်မယ်လို့မျှော်လင့်ထားတယ်လို့ကြံနေတဲ့မဲရေးတွက်မှုမှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ရေးတွက်ဖို့အရေးကြီးတယ်လို့လည်းပြောကြားလိုက်ပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါလေရှင်ဒီမနက်စီစဉ်ထုတ်လို့ရေးမှုကကိုရဲကောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒါရမန်ဖြစ်ပါတယ်ကျမတော့နန္ဒာချက်ပါ VOA American အသံမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါလေရှင်ညနေပဲ6နာရီ
ကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25ရို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင် VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေကိုထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.